Welcome to the Voice of America in Burmese.
Mingla mane khin ma sha. Washington ni Radio American tang ga ni 2020 August la 6 ye che tabri ni mane khin season re go Myanmar san no de mane 6 na yi ga ni 9 na yi thi line no meter 2440 ne 51 line line meter 190 ro ga ni thauk lwin pin ni ba bi. Chuma khin myo tat ba.ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။လူငယ်လူရယ်တွေအနေနဲ့ COVID-19 ကမ္ဘာကာယရောဂါကူးစက်ပြန့်နှံ့မှုကာကွယ်ရေးအတွက်အပေါင်းအသင်းတွေစုဝေးတာနဲ့ပါတီပွဲသွားတာတွေမလုပ်ကြဘူး။ WHO ကမ္ဘာကျန်းမာရေးအဖွဲ့တာဝန်ရှိသူတွေကဗိုလ်တပုနေမှာတိုက်တွန်းလိုက်ပါတယ်။ဒီ virus 4ပြန့်ပွားမှုနှိမ့်ခွင့်အောင်ဒါမှမဟုတ်ရပ်သွားအောင်အရေးပါတဲ့ကဏ္ဍကနေလူငယ်တွေပါဝင်ကူညီဖို့လိုနေပြီလို့ WHO အရေးပေါ်ဆိုင်ရာအကြီးအကဲ Mike Ryan နဲ့WHO ကူးစက်ရောဂါပြန့်ပွားမှုနဲ့ကာကွယ်မှုဆိုင်ရာပညာရှင် Maria Kakhoff တို့ကဗိုလ်တပုနဲ့ WHO Geneva ရုံးချုပ်သတင်းစာရှင်းလင်းပွဲမှာတိုက်တွန်းလိုက်တာပါ။ကမ္ဘာတစ်လုံးမှာထည့်ရင်ဒီရောဂါမပြန့်ပွားအောင်တခြားနိုင်ငံတွေထက်ထိန်းချုပ်မှုလုပ်နိုင်တဲ့နိုင်ငံတွေမှာတော့ညကလပ်တွေအရက်ဘားတွေနဲ့လူငယ်တွေတော့ရစုဝေးလေရှိတဲ့နေရာတွေမှာဒီရောဂါကူးစက်မှုတိုးလာတာတွေ့နေရတယ်လို့ပြောပါတယ်။ဒါကြောင့်ရောဂါကူးစက်ဖို့အခွင့်အလမ်းပိုပြီးများတဲ့လူစုပျော်ပွဲကျင်းပတာကိုလူငယ်တွေဆင်ခြင်ကြဖို့ Mike Ryan ကတတိပေးလိုက်တယ်လို့ Van Kerkhove ကလည်းပါတီပွဲတွေအရက်ဘားတွေတည်းမကဘဲအားကစားပွဲအတူကြည့်တာလို့လူစုလူဝေးမှုကလည်းအဆုလိုက်ပြုံလိုက်ယောဂါကူးစက်မှုဖြစ်ပွားစေတာကြောင့်လူချင်းခက်ခွာခွာနေတဲ့အလေချံကိုဆက်ပြီးလှုပ်ကြဖို့တိုက်တွန်းလိုက်ပါတယ်။ American သမ္မတ Donald Trump ကသူ့ဌာနပြည်နယ်အဖြစ်သတ်မှတ်ထားတဲ့ Florida ပြည်နယ်မှာစာလိုက်ကနေမဲပေးတာကသူ့အတွက်ဘာပြဿနာမှမရှိဘူးလို့ပြောပေမဲ့အနောက်ဘက်ချမ်းမှရှိတဲ့နေဗာဒါပြည်နယ်ကစာလိုက်ကနေမဲပေးခွင့်ပြုလိုက်တာကိုတားနိုင်ဖို့အတွက်သမ္မတထရန့်မဲဆွဲအဖွဲ့နဲ့ Republican Party ကနေဗာဒါပြည်နယ်ကိုအင်ကာနေမှာတရားဆွဲဆိုလိုက်ပါတယ်။ဆနေနေ့ကနေဗာဒါပြည်နယ်အစိုးရကစာလိုက်ကနေမဲပေးမှုကိုခွင့်ပြုလိုက်တာဟာဒီနိုဝင်ဘာ3ရက်သမ္မတရွေးကောက်ပွဲမှာမဲမတမာမှုတွေဖြစ်လာနိုင်တယ်လို့ပြောပြီးတရားဆွဲတာပါ။စာလိုက်ကနေမဲပေးတဲ့အခါပြည်နယ်ရင်းနှင်းမဲဆန္ဒရှင်တွေအတွက်မဲပြားတောင်းခံတဲ့လျှောက်လော်တွေပေးပို့အောင်မှာဖြစ်ပြီးမဲဆန္ဒရှင်တွေဘက်ကဒီလျှောက်လော်တွေပြန်ပြီးပို့ပြီးမှတကယ်မဲပြားတွေပေးရမှာဖြစ်ကြောင်းဒါပေမဲ့နေဗာဒါလိုပြည်နယ်တွေကတော့မဲပေးဖို့စင်းဝင်တဲ့မဲဆန္ဒရှင်အားလုံးအတွက်မဲပြားတွေကိုအလိုလျောက်စနစ်နဲ့ပို့ပေးဖို့စီစဉ်နေတာဖြစ်ကြောင်းဗိုလ်တပုနဲ့ Fox သတင်းဌာနမင်းမြန်ကမ်းမှာသမ္မတထရန့်ကပြောကြားခဲ့တာပါဆရိုက်ကနေမဲပေးတာကိုသူလက်ခံနေတဲ့ဒီလိုမဲပေးမှုဟာမဲပေးလုပ်ငန်းစဉ်တိုင်းတွားရမှာဖြစ်ကြောင်းနဲ့နေဗာဒါလိုပြည်နယ်မှာဒါမျိုးမဟုတ်ကြောင်းနဲ့သမရကပြောပါတယ်။စာလိုက်ကနေမဲပေးတာဟာမဲမတမမှုတွေကျေပြည့်ပြည့်ညံ့ဖြစ်လာနိုင်ခြင်းရှိတယ်လို့သမရကပြောပေမဲ့အမေရိကန်မှာဒါမျိုးဖြစ်လို့မရှိပါဘူး။ဒီနှစ်မှာကိုရိုနာဗိုင်းရပ်စ်ကာယရောဂါကြောင့်လူကိုယ်တိုင်းမဲအောင်မသွားဘဲစာလိုက်ကနေမဲပေးမှုတွေပိုများမယ်လို့မျှော်လင့်ရတယ်လို့မဲရေးတွက်ရမှာတော့ပြဿနာတွေကြီးလာနိုင်ခြင်းရှိနေတာပါ။တရုတ်ပြည်မကြီးရဲ့အစိပ်ပိုင်းတစ်ခုဖြစ်တဲ့တရုတ်ကသတ်မှတ်ထားတဲ့ထိုင်ဝမ်ကိုရပ်ပိုင်းတွင်းမှာပဲအမေရိကန်ကျန်းမာရေးနဲ့လူမှုဝန်ထမ်းဝန်ကြီး Alex Azar တွားရောက်မဲ့ကိစ္စဟာတရုတ်အစိုးရကိုစိတ်ဆိုးဒေါသထွက်စေခဲ့ပါတယ်။ဝန်ကြီး Azar ရဲ့ဒီသမန်ဝင်ခီးစဉ်ဟာအမေရိကန်တိုင်ဝမ်နှစ်နိုင်ငံကြားမဟာမိတ်ဖြစ်မှုကိုပိုခိုင်မာစေတယ်လို့ COVID-19 ကမ္ဘာကာယရောဂါတိုက်ဖျက်ရေးပူးပေါင်းဆောင်ရွက်မှုကိုလည်းညှင့်တင်နိုင်မှာဖြစ်ကြောင်းအင်္ဂါနေ့မှာကျန်းမာရေးနဲ့လူမှုဝန်ထမ်းဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။စစ်ချကောင်းမွန်တဲ့အစိပ္ပစီနဲ့ရေးပါတဲ့ဤပညာရေးကဘာတလွှားဖြန့်ဖြူးပေးနေတဲ့ထိုင်ဝမ်ရဲ့ COVID-19 တုံ့ပြန်ဆောင်ရွက်ရေးဆိုင်ရာနဲ့ထိုင်ဝမ်ရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးထိုင်ဝမ်ကျန်းမာရေးကျွမ်းကျင်သူတွေနဲ့ဝန်ကြီးအဇာဆွေးနွေးဖို့ရှိပါတယ်။အခုခေတ်ဆင်မှာဝန်ကြီးအဇာဟာထိုင်ဝမ်သမ္မတဆိုင်ယင်ဝမ်နဲ့တွေ့ဆုံမှာဖြစ်ကြောင်းထိုင်ဝမ်နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကတော့အမေရိကန်တရုတ်ဆက်ဆံရေးမှာထိုင်ဝမ်ကိစ္စအရေးပါဆုံးနဲ့အထူးသတိထားရမယ့်ကိစ္စဖြစ်ကြောင်းနဲ့ကမ္ဘာစီးပွားရေးအင်အားကြီးဆုံးနိုင်ငံကြီးနဲ့နိုင်ငံခြားဆက်ဆံရေးထိခိုက်စေမဲ့ထိုင်ဝမ်နဲ့တည်ဝင်ဆက်ဆံတဲ့ပုံစံအလုံးကိုအမေရိကန်ကရပ်ဆိုင်ဖို့အတွက်တိုက်တွန်းပါတယ်။ဒါအပြင်ဒီကိစ္စအတွက်တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းလည်းပြောပါတယ်။လက်ဗနန်အစိုးရဝန်ကြီးများအဖွဲ့ကဘေရွတ်မြို့ကိုသတင်းနှစ်ပတ်နိုင်ငံတော်အရေးပေါ်အခြေအနေကြေညာလိုက်ပါတယ်။ဒါအပြင်လူပေါင်း100ကျော်တည်ဆွန့်ခဲ့တဲ့ဘေရွတ်မြို့ကစိတ်ကန်းကုန်လုံရုံပောက်ကွဲမှုနဲ့ဆက်နွယ်နေသူမှန်သမျှကိုနေချေချုပ်ချထားဖို့လေလက်ဗနန်အစိုးရကစစ်တပ်ကိုအမိန့်ပေးခဲ့ပါတယ်။အင်ကာနိကပောက်ကွဲမှုတွေဇက်တိုက်ဖြစ်ပွားခဲ့ပြီးနောက်မှာခုလိုအရေးပေါ်ချင်းနေကြညာလိုက်တာဖြစ်ပြီးဒီချင်းနေမှာစစ်တပ်ကိုအာဏာအပြည့်ပေးထားတာပါ။ပောက်ကွဲမှုဖြစ်ပွားတဲ့အကြောင်းရင်းကိုအတိအကျသ တည်တည်ချာချာမသိရသေးပေမဲ့အခုပောက်ကွဲခဲ့တဲ့တူလောင်ယုံတွေမှာလွန်ခဲ့တဲ့6နှစ်ခရဲကအမ်မိုနီယမ်နိုက်ထရိတ်တန်ပေါင်းများစွာတူလောင်ထားတာကြောင့်ဒါနဲ့ပတ်သက်ပြီးအဓိကထားဆန်းစစ်နေတယ်လို့လေဗနန်အရာရှိတွေကပြောပါတယ်။ပောက်ကွဲမှုကလည်းပတ်ဝန်းကျင်တစ်ခုလုံးကိုပျက်စီးစေခဲ့တယ်လို့သေဆုံးရသူကလည်း135ဦးတည်းမနည်းရှိပြီးဒဏ်ရာရသူက9000ကျော်ရှိနေတယ်လို့လေဗနန်ကျန်းမာရေးဝန်ကြီးကပြောပါတယ်။လေဗနန်ဝန်ကြီးချုပ်ကတော့နိုင်ငံတော်မှာ3ရက်ကြာကြေကွဲဝမ်းနည်းပွဲနေ့အထိမ်းအမှတ်ကျင်းပခဲ့ပါတယ်။
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 လိုင်းဒိုမီတာ40 kHz 9.33 လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ရဲမတော်ပါ VOE American အသံရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်ရှိတော်ရှာဒေတာမှာဈေးကွက်ချက်ထွင်လာနေတဲ့ဂျပန် Mitsubishi Car Company ကမြန်မာနိုင်ငံမှာကားထုတ်လို့ရေးစက်ရုံတည်ယုံတိစောက်ဖို့စဉ်းစားနေတယ်လို့ Mitsubishi မှုဆောင်ရာရှိချုပ် Takeo Kato က Nikkei Asian Review သတင်းဌာနကိုပြောပါရယ်ဘယ်နေရာမှာစောင့်မလဲဆိုတာနဲ့ဘယ်တော့စောင့်မလဲဆိုတာကိုတော့မဆုံးဖြတ်ရသေးဘူးလို့သူကပြောပါရယ်ပြီးခဲ့တဲ့ဇူလိုင်လနှောင်းပိုင်းကထုတ်ပြန်ခဲ့တဲ့ Company ရဲ့နှစ်လက်စီမံကိန်းအစီအစဉ်တွေအရ Mitsubishi Car Company ကရှိတော်အရှာစင်နိုင်ငံအဖွဲ့ဝင်နိုင်ငံတွေမှာဦးစားပေးဈေးကွက်ချက်ထွင်လာနေတာဖြစ်ပါတယ်။ဗီယက်နမ်၊ထိုင်း၊ Indonesia နဲ့ Philippines နိုင်ငံတွေမှာလည်း Mitsubishi ကဆက်ယုံတွေတည်ဆောက်ထားပြီးဖြစ်ပါတယ်။ဗီယက်နမ်နိုင်ငံမှာနောက်ထပ်ဆက်ယုံတစ်ခုထပ်ပြီးတည်ဆောက်ဖို့စဉ်းစားနေပြီးတဲ့နောက်အခုကမြန်မာနိုင်ငံကိုလည်းဒီစီဇန်နဲ့ထည့်သွင်းလာတာဖြစ်ပါတယ်။ Mitsubishi Company ဟာဥရောပနဲ့တခြားအရေးကြီးတဲ့ဒေသတွေမှာလုပ်သားအင်အားတွေကိုဖြတ်တောက်ပြီးလုပ်ငန်းတွေ short ချလည်ပတ်တော့မှာဖြစ်တယ်လို့လည်း Nikkei Asian Review သတင်းကပြောပါတယ်။မလေးရှားနိုင်ငံကွာလာလပူမြို့ဂျလာလာဘောပူဒူ area မှာမြန်မာတွေဥဆောင်တဲ့စာချုပ်စာတမ်းအတူလုပ်တဲ့ဂိုင်းနှဂိုင်းကိုမလေးရှားလူဝင်မှုကြီးကြပ်ရေးဌာနကဩဂုတ်လ4ရက်နေ့ကစစ်စီရေးတခုနဲ့နေနေနိုင်ခဲ့တယ်လို့ဗနာမသတင်းဌာနကပြောပါရယ်အဲ့ဒီဂိုင်းတွေလှူရှားနေတာနှစ်နှစ်နီးပါးရှိနေပြီဖြစ်ပြီး2019ခုနှစ်မှလာတဲ့ကေဒါပြည်နယ်ကွာလာမူဒါကမ်းခြေကိုရိုဟင်ဂျာလေတစင်းကန့်ကတ်ခဲ့ပြီးနောက်ပိုင်းအနာပိုင်တွေကချီယခံလိုက်မိခဲ့တာလို့လည်းမလေးရှားလူဝင်မှုကြီးကြပ်ရေးဌာနညွှန်ကြားရေးမှူးချုပ်ဒတ်တုခိုင်ရူဇမီ.ကပြောပါတယ်။အဲဒီဂိုင်းတွေဟာရိုဟင်ဂျာတွေနဲ့ရခိုင်မွတ်စလင်တွေကိုအဓိကပစ်မှတ်ထားလုပ်ငန်းဆောင်ရွက်ပေးနေတာလည်းဖြစ်ပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR အသီးမှတ်ပြုကပ်ပြားမလေးရှားကရိုဟင်ဂျာအဖွဲ့အစည်းတွေရဲ့ကပ်ပြားနဲ့လူဝင်မှုကြီးကြပ်ရေးအိုက်ကတ်တွေအပါအဝင်အထောက်အထားကပ်ပြားအတူတွေကိုကပ်ပြားမျိုးစားပေါ်မူတည်ပြီးမလေးရင်းကစ်30ကနေ150အထိယူပြီးအဲ့ဒီဂိုင်းတွေကဖန်တီးပြတယ်လို့လည်းဒတ်တုခါရူဇမီ.ကပြောပါတယ်။တနေ့ကိုဝန်ဆောင်မှုပေးရသူ30က50အထိရှိပြီးတနေ့ကိုစာရွက်စာတမ်းအထောက်အထားအတူ14,000လောက်လင်းလဲဖန်တီးပေးနေတာလည်းဖြစ်ပါတယ်။ဩဂုတ်လ4ရက်နေ့ကစစ်စင်ရေးမှာတော့မြန်မာ15ယောက်နဲ့ဘင်္ဂလားဒေ့ရှ်တယောက်ကိုဖမ်းဆီးနိုင်ခဲ့ပြီးအင်ရှင်ကိုတော့ပြင်းပြင်းထန်ထန်လို့ဖို့စစ်ကောင်စာထုတ်ထားတယ်လို့ပြောပါတယ်။မွတ်စလင်ဘာသာဝင်အများစုရှိတဲ့မလေးရှားနိုင်ငံဟာပင်လယ်ဒေ့ရှ်ဒုက္ခသည်စခန်းတွေနဲ့ရွန်ဂျာသုံးတို့ကိုလက်မခံတဲ့မြန်မာနိုင်ငံတွေကနေထွက်ပြေးလာသူရွန်ဂျာအများစုလာရောက်လို့တဲ့နေရာဖြစ်ပါတယ်ခင်ဗျာ။ထိုင်းဆူရစန့်ကြီးရေးចောင်းသားဆန္ဒပြပွဲတွေကိုစီစဉ်ခဲ့သူ9ဦးကိုလူစုဝေးရာကိုတားမြစ်ထားတဲ့ကိုရိုနာဗိုင်းရပ်စ်ဆိုင်ရာအရေးပေါ်ဥပဒေကိုချိုးဖောက်မှုနဲ့ထိုင်းရဲတပ်ဖွဲ့ကစင့်ခေါ်လိုက်ပါတယ်။စစ်စေးမေးမြန်းဖို့စစ်ကောက်ခံရတဲ့အထက်ထိုင်းနိုင်ငံရဲ့စစ်ပြည်ခံပီးရင်စနစ်ကိုပြုပြင်ပြောင်းလဲဖို့တောင်းဆိုခဲ့သူလူခွေရေးလှူရှားသူရှင်းနေအာနော်နမ်ပါလဲပါဝင်ပါတယ်။ထိုင်းနိုင်ငံမှာဇူလိုင်လလယ်ရက်ကចောင်းသားတွေဥဆောင်တဲ့အစိုးရစန့်ကျင်ဆန္ဒပြပွဲတွေနေ့တိုင်းဆိုသလိုပေါ်ပေါက်နေကြတာပါ။သူတို့ကလက်ရှိဝန်ကြီးချုပ်ပရီချန်အိုချာရာထူးကနှုတ်ထွက်ပေးဖို့နဲ့စစ်တပ်ကရေးဆွဲထားတဲ့အခြေခံဥပဒေကိုပြင်ဆင်ပေးဖို့တောင်းဆိုနေတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုဟန်တာဖို့နိုင်ငံတွေအရေးပေါ်တာမြင့်ချက်အမိန့်ကိုမလာကြတဲ့ကစမှတ်ထားခဲ့ပြီးအခုဩဂုတ်လကစလို့ဒီအမိန့်ကိုနိုင်ငံရေးရလူစုလူဝေးပြုလုပ်တာတွေကိုတားဆီးဖို့အသုံးပြုနေတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့လကလည်းပြည်နယ်တစ်ခုမှာဒီအမိန့်ကိုချိုးဖောက်မှုနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူခေါင်းဆောင်6ဦးကိုခေါ်ယူစစ်ဆေးခဲ့ပါသေးတယ်။ထိုင်းနိုင်ငံနဲ့ဆန္ဒပြပွဲတွေနေ့တိုင်းနေ့ပါဖြစ်နေချိန်မှာပဲထိုင်းစစ်တပ်အကြီးအကဲအပီရတ်ကွန်ဆွန်ဘုံကစစ်တပ်သူတို့ကိုဗိုလ်တပ်ကတွားရောက်ချိန်မှာတိုင်းပြည်ကိုမုန်းတီးနေသူတွေဟာကိုရိုနာဗိုင်းရပ်စ်နဲ့တိုင်းပြည်ကိုပိုပြီးဒုက္ခရောက်အောင်လုပ်နေတယ်လို့ပြောပါရယ်။ကိုရိုနာဗိုင်းရပ်စ်ကိုကုစားနိုင်ပေမဲ့တိုင်းပြည်ကိုမုန်းနေသူတွေကတော့ကုစားလို့မရနိုင်ဘူးလို့လည်းပြောဆိုသွားပါရယ်။လက်ရှိထိုင်းစစ်တပ်အကြီးအကဲဟာဗီယက်တစ်စာကန်အုပ်စုတွေကဖြစ်ပြီးအရင်ကလည်းဆန္ဒပြသူတွေကိုပြစ်တင်ဝေဖန်ပြောဆိုခဲ့ဖူးပါရယ်။ အိန္ဒိယနိုင်ငံအယုဒယာမြို့မှာမွတ်စလင်နဲ့ဟိန္ဒူဘာသာဝင်တွေအကြားဆယ်စုနှစ်တွေကြာအငြင်းပွားနေတဲ့ဘာသာရေးမြေပေါ်မှာဟိန္ဒူဘုရားကျောင်းစတင်ဆောက်လုပ်ဖို့အိန္ဒိယဝန်ကြီးချုပ်နာရင်ဒရာမိုဒီကမနေ့ဗုဒ္ဓဟူးနေ့ကအုတ်ပြစ်ချပေးလိုက်ပါတယ
်။ Hamari Rashtriya Bhavana ka Prateek
ဒီဘုရားကျောင်းဟာကျွန်တော်တို့ရင်ကျေးမှုရဲ့ခေတ္တတည်ငြိမ်တာဖြစ်လာမှာပါ။တမောင်များစွာသောပြည်သူတွေရဲ့ညီညွတ်မှုပြည့်ယုံဖြစ်လာမှာပါလို့အုပ်မှုချပွဲမှာအနည်းဝန်ကြီးချုပ်မော်ဒီကပြောသွားပြပါတယ်။ဒီဖျားကြောင့်ကိုတိစောက်နိုင်ခဲ့တာဟာဝန်ကြီးချုပ်မော်ဒီဦးဆောင်တဲ့ဗရာတီယာဂျနတာပါတီ BJP ပါတီအတွက်အောင်ပွဲတစ်ခုလည်းဖြစ်ပါတယ်။ဟိန္ဒူဖျားရာမအထိမ်းမှဖျားကြောင့်ကိုဒီမြေပေါ်မှာတိစောက်နိုင်ရေးနှစ်ပေါင်း30လောက်စောအောင်ပြီး BJP ပါတီထင်ရှားလာတာလည်းဖြစ်ပါတယ်။အိန္ဒိယနိုင်ငံတမိုင်းမှာထင်ရှားတဲ့မွတ်စလင်အုပ်ချုပ်သူတွေကဒီမြေပေါ်မှာဘာပရီပလီကို1528ခုနှစ်မှာဆောက်လုပ်ခဲ့တာဖြစ်ပေမဲ့အဲ့ဒီပတိုင်ခင်ကလေးကဟိန္ဒူဘာသာဝင်တွေရဲ့မြင့်မြတ်တဲ့မြေဖြစ်ခဲ့တယ်လို့ဟိန္ဒူဘာသာဝင်တွေကပြောပြီး1992ခုနှစ်မှာဆန္ဒပြသူတွေကဘာပရီပလီကိုဖြိုချဖျက်ဆီးခဲ့တာလည်းဖြစ်ပါတယ်။မနစ်နိုဘာလာတုန်းကတော့အိန္ဒိယတရားရုံးချုပ်ကဒီမြေပေါ်မှာဟိန္ဒူဘုရားကျောင်းတည်ဆောက်ဖို့အမိန့်ချမှတ်လိုက်ပါတယ်။လာမယ့်3နှစ်ခွဲအတွင်းအပြည့်တည်ဆောက်မှာဖြစ်လို့2024ခုနှစ်အထွေထွေရွေးကောက်ပွဲကျင်းပတဲ့အခါ BJP ပါတီအတွက်နိုင်ငံရေးအကျိုးများရရှိစေမှာဖြစ်ပါရယ်ခင်ဗျာ။ကျန်တာပရင်းနေ့မနေ့ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာနေတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။မလေးရှားနိုင်ငံမှာမြန်မာနိုင်ငံသားတောက်တူကျိုးဆက်ကတည်ဆုံးမှုထပ်မံဖြစ်ပေါ်တဲ့အတွက်နှစ်လအတွင်းကိုကုတ်ကိုအဆုံးစီရင်သူ14ယောက်ထက်မနည်းရှိသွားပြီဆိုတဲ့သတင်းကိုပြောပြပါမယ်။ကျမမအေးမှာပါ။မလေးရှားနိုင်ငံမှာကိုဗစ် -19 ကပ်ရောဂါကာလအတွင်းအခက်ကြုံနေရတဲ့မြန်မာနိုင်ငံသားအလုပ်သမားတွေကတချို့ဟာကိုကုတ်ကိုအဆုံးစီရင်သွားကြတဲ့သတင်းတွေစက်တိုက်ဆိုသလိုထွက်ပေါ်နေတာပါ။ဒီနေ့မှလည်းမလေးရှားနိုင်ငံပူချွန်းမြို့မှာအသက်20အရွယ်မြန်မာလူငယ်တဦးအဆုံးစီရင်သွားရဆိုတဲ့သတင်းထွက်လာတာကြောင့်မလေးရှားနိုင်ငံကမြန်မာတန်ရုံအလို့သမားတန်ရာရှိဦးအောင်စောမင်းကိုမေးကြည့်ခဲ့ပါတယ်
။ဟုတ်ပါတယ်ဒီနေ့လည်းဆက်ဆုံးပါတယ်ဟုတ
်ဟုတ်ကဲ့ဟုတ်ကဲ့ဘယ်နေရာမှာလဲရှင
်ပူချွန်းမှာပါ
ပူချွန်းမှာနော်ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့
သူကရောဟိုဘလူးပုံစံမျိုးလဲရှင်ဘလူးပုံစံပြဇက်ကျိုးချပဲလား
အော်ဘလက်ကောင်းဘလက်ကောင်းပူချွန်းပေါ့အဲ့တူတူပါပဲဟုတ်
ဟုတ်ကဲ့
ဘလက်ကောင်းပူချွန်းပေါ့ဟုတ်
ဟုတ်ကဲ့ဟုတ်ကဲ့သူက
ဇက်ကျိုးချတည်သွားတာပဲဟုတ
်ဟုတ်ကဲ့
ကျွန်တော်တို့အခုဟာခက်တော်ရဟိုဟိုပုံကြီးကခံစားချက်တွေနဲ့ကလေးလေးနဲ့ဘလို့စိတ်ခံစားချက်တွေနဲ့လုပ်နေကြလဲမသိပါဘူးမိုင်
းဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ညီရပြန်ရေးတွေကိစ္စတွေရောဘာတွေများထူးတယ်လဲ
သတင်းချက်တိတိကျကျကိုမသိရသေးဘူးမိုင်
းမကြသေးခင်ရပိုင်းအတွင်းကပဲမြန်မာနိုင်ငံသားနှစ်ဦးလဲကိုကုတ်ကိုအဆုံးစီရင်သွားခဲ့တာပါအခုတိတ်ဆုံးသူကတော့မကွေးတိုင်းစင်ပေါဝဲမြို့နယ်ကဖြစ်တယ်လို့လဲမလေးရှားရောက်လူမှုကူညီအဖွဲ့တွေကဆိုပါတယ်မလေးရှားနိုင်ငံရောက်တရားမဝင်မြန်မာနိုင်ငံသားတွေနေရပြင်ရေးအစီအစဉ်ကိုမြန်မာနိုင်ငံသားဝန်ကြီးဌာနကညှိနှိုင်းစီစဉ်နေတဲ့အကြောင်းပြောဆိုခဲ့တာတလားကျော်ကြာပြီဖြစ်ပါတယ်ဒီအစီအစဉ်ရနေရပြင်ဖို့စည်ရင်းပေးသွင်းထားသူလူရေ8000တဲ့မနေ့ရှိနေပြီဖြစ်သလိုတရားဝင်အလုပ်သမားတွေလည်းအလုပ်ကင်မကောင်းတာကျမကြီးမကောင်းတာတွေကြောင့်နေရပြင်ဖို့စည်ရင်းပေးသွင်းထားပြီးလက်နဲ့ချီပြီးစောင့်ဆိုင်နေကြရတာပါဒီထဲကတချို့ကလည်းမြန်မာနိုင်ငံကိုတရားမဝင်နေဆက်လမ်းကြောင်းတွေကနေပြန်ဖို့ကြိုးစားရကနေဖမ်းဆီးခံရတဲ့အဖြစ်တွေနဲ့လည်းရင်ဆိုင်နေကြရပါတယ်။ကျမမအေးမှာသတင်းပေးပို့နေတာဖြစ်ပါတယ်
။လန်ဒန်တက်သူဆူအက်စ်လို့ခေါ်တဲ့အစီအတိုင်းနဲ့အာဖရိကလေးလာရေးကြောင်းမြန်မာသားဌာနမှူးအငြိမ်းစားဆရာဂျွန်အိုကယ်ခေါ်ဦးလှသိကွယ်လွန်သွားပြီဖြစ်ပါတယ်။ဆရာဂျွန်အိုကယ်ရဲ့အကြောင်းစေတစံကျွန်တော်ကြော်စံတာပြောပြလိုပါတယ်ခင်ဗျ။ဤနည်းရဲ့မြန်မာတွေကဆရာဂျွန်လို့ခေါ်တဲ့မစ္စတာဂျွန်အိုကယ်ရဲ့မြန်မာနာမည်ကတော့ဦးလှသိန်းဖြစ်ပါတယ်။ဒါပေမဲ့သူ့နာမည်အိုကယ်နဲ့အစံဖလှယ်ပြီးတော့ဆရာအိုကယ်လို့လည်းပဲခေါ်လို့ရှိကြပါတယ်။မြန်မာဘာသာစကားသင်ကြားရေးကိုတောက်လျှောက်လုပ်ကိုင်လာခဲ့သူဆရာဂျွန်ကို1934မှာမွေးဖွားပြီးဂန်ဝင်းစာပေအတွေ့အခေါ်ဆီဟောင်းသမိုင်းဘာသာတွင်နဲ့သူဟာအောက်စဖို့တက်ဇူကဂုဏ်ထူးထူးအောင်မြင်ခဲ့ပြီးတဲ့နောက်1959ခုနှစ်ကစလို့ဆူအက်စ်ခေါ်လန်ဒန်တက်သူရဲ့စီတိုင်းနဲ့အာဖရိကလိလာရေးကြောင်းမှာအလုပ်စဉ်ကတိကအဖြစ်ဝင်ရောက်ထမ်းဆောင်ခဲ့ပါတယ်။အဲ့မှာပဲဘာသာဗေဒနဲ့သတ္တဗေဒတို့စီပူရင်းထူစင်ကမြန်မာသားဌာနပမခဖြစ်တဲ့ဒေါက်တာလှဖြေနဲ့ဆီယမအန်နာအလော့ခေါ်ဒေါက်တင်ခင်ချိုရိုစီမှာမြန်မာစကားမြန်မာစာပေကိုဆင်ညူခဲ့ပါတယ်။1960-61မှာမြန်မာနိုင်ငံကိုပထမအဆုံးညီသွားရောက်ပြီးမြန်မာမိသားစုတွေနဲ့မြန်မာအသိုင်းအဝိုင်းကြားမှာနေထိုင်ပြီးတော့မြန်မာမှုမြန်မာစကားကိုလေ့လာခဲ့ပါတယ်။ပမခဒေါက်တာဆဖေအနာအလတ်ဒိုနဲ့အတူမြန်မာအင်္ဂလိပ်အဘိဓမ္မာပြဆိုရမှာပါဝင်ခဲ့သလိုသူကိုယ်တိုင်လည်းမြန်မာသဒ္ဒါကျမ်းမြန်မာစာပေဂီတမ မြန်မာဒေသစကားစာရည်နဲ့ပတ်သက်တဲ့ဆောင်းပါးတွေစာအုပ်တွေလည်းရေးသားခဲ့ပါတယ်။ကွန်ပျူတာမှာမြန်မာလိုရိုက်နိုင်တဲ့ပထမဆုံးမြန်မာဖွန့်ဖြစ်တဲ့ Ava font ကိုတည်ထောင်ခဲ့သူဟာလည်းပဲဆရာ John ပဲဖြစ်ပါတယ်။ဒါ့အပြင် American Congress စာကြည့်တဲ့ Romanization ကိုရောမအခရာနဲ့ပြန်လည်ရေးသားမှုဆိုင်ရာအကြံပေးပုဂ္ဂိုလ် BBC မြန်မာပိုင်းအစီအစဉ်ရဲ့ဘာသာစကားကြည့်ကြသူ VOA နဲ့ RFA တို့ရဲ့မြန်မာဘာသာစကားအကဲခတ်ပုဂ္ဂိုလ်စတဲ့တာဝန်တွေလည်းသူဆန်းဆောင်ခဲ့ပါတယ်။ဘရစ်တိန်ဘာမာဆိုဆိုက်တီလို့ခေါ်တဲ့ဘရစ်တိန်မြန်မာအစဉ်1988ကစပြီးတော့ဆရာဂျွန်ဟာဥက္ကဋ္ဌအဖြစ်ထမ်းဆောင်ခဲ့ပါတယ်။ဘရစ်တိန်မြန်မာဆက်ဆံရေးလှုပ်ဆောင်ချက်တွေကိုအသိအမှတ်ပြုသွားအဖြစ်ဘရစ်တိန်ဘီမာကြီးကသူ့ကို OBE ဘတ်စိတ်ချီးမြှင့်ခဲ့ပါတယ်။ဒါအပြင်ဘာသာစကားဆိုင်ရာစွမ်းဆောင်ရည်ရွယ်အတွက်ဂုဏ်ပြုလက်မှတ်ပေါင်းများစွာကိုလည်းဆရာဂျွန်ဟာလက်ခံရရှိခဲ့ပါတယ်။အမေရိကန်ပြည်ထောင်စု Northern Illinois တက္ကသိုလ်ပမခအငင်းသားမြန်မာစာပေပညာရှင်ဆရာဦးစောထွန်းကလည်းဆရာဂျွန်ရဲ့မြန်မာစာမြန်မာစကားသင်ကြားရေးဆွမ်းဆောင်မှုကိုတာနာပြုတူလို့တင်စားပြီးတော့အခုလိုထည့်ထူပြောဆိုပါရစေ
။ဆရာဂျွန်တို့ကတကယ်ဗမာစာဗမာစကားတာနာပြုစစ်စစ်ပါဗျာ။နေရာကအခွင့်သာရနဲ့တိုင်နေဗမာစာဗမာစကားအကြောင်းပြင်မှုမြေရန်စိတ်ပြင်းပြနေတဲ့လူပါ။အခုမဆုံးခင်မှာကိုဗမာပြည်မှာ Zoom နဲ့တင်ပေးနေတော့မှာ။အဲ့ဒီတင်ပေးနေတော့မှာပဲယုတ်ဒီရဲ့ယောဂဖြစ်လာတဲ့အတွက်ကြောင့်ဒါရက်လဲရတာပါပင်စင်ယူပြီးပြီမဲ့ပမာသာတင်တဲ့အလုပ်ကတော့ဘယ်တော့မှနားမယူကြပါဘူးအမေရိကန်မှာလာတင်တယ်ထိုင်းနိုင်ငံမှာသွားတင်တယ်ရန်ကုန်မှာသွားပြီးတော့ကနှစ်တိုင်းလောက်တင်ပါတယ်အဲ့ဒါလောက်ထိဟိုပမာသာတင်ကြရည်အတွက်ဂယုရဆိုင်နဲ့တကယ်ဟိုချိုးချိုးဆာဆာလှုပ်သွားတဲ့ပုဂ္ဂိုလ်ပါ
ကျွန်တော်သာမန်လူတွေကတော့ဆရာဂျွန်နဲ့စကားပြောနေရရင်နိုင်ငံခြားသားနဲ့ပြောနေရတဲ့လူကိုမမှတ်ဖ ೇನೆ ဗမာတယောက်နဲ့ပြောနေရတယ်လို့ထင်ပါတယ်ဆိုတော့ဆရာပညာရှင်တယောက်အနေနဲ့ဆရာဂျွန်ရဲ့မြန်မာဘာသာစကားကျွမ်းကျင်မှုကဘယ်လိုအကဲခတ်လို့ပါလဲဆရာဒီညမှာ
ကျွမ်းကျင်မှုကတော့ဗမာတယောက်လိုပဲကျွမ်းကျင်တယ်ဗမာတယောက်ဆိုတဲ့နေရာမှာလည်းပဲသာမန်ဗမာတယောက်မဟုတ်ဖ ೇನೆ ပညာရဗမာတယောက်ကျွမ်းကျင်မှုမျိုးကျွမ်းကျင်တာပါဟိုစကားပြောတဲ့စကားစံကလည်းပဲပမာတန်တိုက်မှာပဲကျွန်တော်တို့ရှိစာရေးရင်လည်းပဲသူပမာလူပဲရေးပါတယ်ရေးတဲ့ပမာစာဟာပမာတယောက်ရေးတာလည်းဖြောင်ပြူးပါလေဟိုဘာကြောင့်အဲ့လိုပြောရလဲလို့ဆိုတော့ဟိုစနစ်ရှိလို့ပါပဲသူတို့ရှိမှာစာရေးပြီးဆိုရင်ဘယ်နေရာစတဲ့ဘာစတဲ့ဆိုတော့အဲ့ဒီစနစ်ကရှိထားတော့ပို့ပြီးတော့ဖြောင်ဖြောင်ဖြူဖြူပြေးပြေးပြေးပြေးချော်ချော်မမရှိနေတာဆရာပမာစာရေးတာဆွမ်းကြီးပါပဲဗျာစလုံးပေါင်းနဲ့မှောက်အောင်ပြတော့မှာ
ဟုတ်ဘူးလားသူများတင်းနေနေရဆရာဂျွန်အိုခတ်ကွယ်လွန်သွားခြင်းဟာဆိုရင်မြန်မာမှုမြန်မာစာမြန်မာစကားသင်ကြားရေးလောကမှာအစားထိုးမရတဲ့ဆွန်းရှုံမှုတရားဖြစ်တယ်လို့ဆိုရင်မှားမယ်မဟုတ်ကြမှာသရရှင်ခင်ဗျာကျွန်တော်ကြောစမ်းသာပါ
ကျွန်တော်ညံဝင်းအောင်ပါကမ္ဘောဒီးယားနိုင်ငံရဲ့စီးပွားရေးမှာငကူကအားထားခဲ့တဲ့ rubber ဆိုက်ခင်းနေနေရမှာအကျိုးအမြတ်ပိုရစေမဲ့တရုတ်အတွက်အဓိကပို့ကုန်ငပြိုးသီးဆိုက်ခင်းတွေအစားထိုးလာပေမဲ့တောင်သူတွေကတော့ဆိုက်ပျိုးရေးပို့ကုန်ကဏ္ဍနဲ့ပတ်သက်ပြီးတရုတ်နဲ့ကုန်သွယ်ရေးမှာတန်တရာရှိနေတဲ့အကြောင်း VOA ခမာဌာနသတင်းတော်တွေရဲ့သတင်းလွှာကိုတင်ပြချင်ပါတယ်ကမ္ဘောဒီးယားနိုင်ငံအရှေ့ဘက်ခြမ်းနေဆက်တကြောပြည်နယ်တွေမှာမီးသင်းကြောင့်နှောင်းမြေစီလွှာတွေရှိပြီးနှိရှိကန် rubber ဆိုက်ခင်းတွေကျယ်ကျယ်ပြန့်ပြန့်ရှိခဲ့တာပါပြင်းထန်ကိုလိုနီလက်ထက်ကလေးကအဲ့ဒီဒေတာကားလန်တစ်လျှောက်မှာရောဘာဆိုက်ခင်းတွေရှိလာခဲ့ပါလေအခုတော့ဘွန်ခွန်ဒေတာမှာနှစ်ပေါင်း10ခန်းတက်တန်းရှိတဲ့ရောဘာဆိုက်ခင်းတွေကြားတရုတ်စီးပွားရေးသမားတွေလာဆိုက်တဲ့ငပြိုးဆိုက်ခင်းတွေမြင်လာရပါတယ်တရုတ်နိုင်ငံသားချန်ဂျီကွင်းဟာမျက်စိတဆုံမြင်နေရတဲ့ရောဘာဆိုက်ခင်းတွေကြားမှာဆိုက်ကယ်မောင်းပြီးသူ့ရဲ့ငပြိုးခင်းတွေစီသွားနေတာပါအ
ဲ့ဒါသူဒီထက်ကရှမ်းကျောင်းကပြင်ကြီးရွေးသူ
လက်ရှိအနေထားအရတရုတ်နိုင်ငံမှာငပြိုးသီးအလုံးလောက်မထွက်ပါဘူးတရုတ်ပြည်မှာငပြိုးသီးဝယ်ယူစားသုံးမှုကအများများနေပါတယ်။ဒါကြောင့်ကမ္ဘောဒီးယားလိုနိုင်ငံမျိုးမှာငပြိုးသီးလာဆိုင်ပြီးတရုတ်ပြည်ကိုပြန်ပို့နေတာပါလို့သူကပြောသွားတာပါ။2016ကတည်းကကမ္ဘောဒီးယားကိုလာရောက်ခဲ့တဲ့ချန်းဟာထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်ကြီးဖြစ်တဲ့အွန်မေဒီနဲ့ပေါင်းပြီးရောဘာဆိုင်ခင်းနေနေရာမှာငပြိုးခင်းတွေကိုထူထောင်လာခဲ့တာပါ။ဒါဟာတရုတ်နဲ့ကမ္ဘောဒီးယားနိုင်ငံကြား FTA ခေါ်လွတ်လပ်တဲ့ကုန်သွယ်ရေးသဘောတူစာချုပ်ပါအခွင့်အရေးကိုအသုံးချပြီးစိုက်ပျိုးလာကြတာဖြစ်ပါတယ်။အဲ့ဒီသဘောတူစာချုပ်ကိုလာမဲ့သတင်းပတ်တွေတဲ့လက်မှတ်ထိုးဖို့ရှိပြီးတရုတ်ကိုတင်ပို့မဲ့ကမ္ဘောဒီးယားကွန်ပစ္စည်းအမျိုးအစား340ရဲ့95ရာခိုင်နှုန်းဟာအခွန်ကင်းလွတ်ခွင့်ရမှာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံတွင်လူအခွင့်အရေးချိုးဖောက်မှုတွေကြောင့် EU ဥရောပသမဂ္ဂကလက်နက်နဲ့ပတ်သက်တဲ့အထူးအခွင့်အရေးကလွဲလို့ ကျန်တဲ့အထူးကုန်သွယ်ခွင့်တွေဒစိဒေသလက်လွတ်ဆုံးရှုံးခဲ့ရတာပါ။အဲဒီလိုဆုံးရှုံးသွားတဲ့ EU ရဲ့အခွင့်အရေးနေရာမှာပြုတ်ရဲ့ FTA နဲ့ကြားကန်ဖို့စဉ်းစားပေမဲ့ကမ္ဘောဒီးယားရဲ့အဓိကပို့ကုန်အဝတ်ထည်နဲ့ဖိနပ်ကူတော့တရုတ်ကဝယ်မဲ့ပုံမပေါ်ဘူးလို့အကြေခတ်တွေကသုံးသပ်ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ကလည်းလူထုကိုဆွဲဆောင်ဖို့လင်သမားတွေရဲ့အခန်းကဏ္ဍကိုအရေးကြီးတယ်ဆိုတဲ့ကြွေးကြော်ချက်နဲ့စိုက်ပျိုးရေးပို့ကုန်တွေကိုဦးစားပေးလာပါတယ်။ကမ္ဘောဒီးယားနိုင်ငံကမြေဟက်တာ 8,000 လောက်မှာငပြောစိုက်ပျိုးကင်းတွေရှိပြီးငပြောသီးထုတ်ပို့တဲ့စက်ရုံ20ခုရှိပါတယ်။2020ဇူလိုင်လအထိတရုတ်နိုင်ငံကိုငပြောသီးတန်36,000တင်ပို့နိုင်ခဲ့ပါတယ်။ဒါကြောင့်ငကိုဝင်ငွေရနေတဲ့ rubber စိုက်ကင်းတွေနေရာမှာငပြောစိုက်ကင်းတွေအစားထိုးဝင်လာတဲ့သဘောလို့သုံးသပ်ကြပါတယ်။ rubber ကိုသာဆက်ဆိုင်နေရင်အရင်လောက်ပဲပြန်ရရင်ရမရရင်အရှုံးပေါ်လိမ့်မယ်လို့ဖွန်နွန်ပင်မြို့က Long Search နိုင်ငံတကာကုန်သွယ်မှုကုမ္ပဏီတာဝန်ရှိသူကပြောပါတယ်။ငပြောပင်စိုက်ရင်အမျက်ပိုရနိုင်တယ်လို့သူကဆိုပါတယ်။ rubber စိုက်ပျိုး area ထဲမှာငပြောနဲ့အခြားသီးနှံထုတ်လုပ်မှုရှိလာပေမဲ့ rubber လုပ်ငန်းကဆက်ရှိနေဦးမှာပါလို့စိုက်ပျိုးရေးဝန်ကြီးဌာနပြောခွင့်ရပိုဆိုဖာကပြောပါတယ
်။ယင်းကမအားရင်းတန်းစာတရတတ်မှာဖြစ်တာ
။ rubber ဝယ်ဆက်ရမယ်လို့အစိုးရကတင်းကျပ်ထားတာမဟုတ်ပါဘူး။ဈေးကွက်အလားအလာနဲ့နောက်ဆုံးဖြစ်ပေါ်တဲ့စီးပွားရေးလမ်းကြောင်းကိုအမိရဆုပ်ကင်နိုင်ဖို့လိုပါတယ်လို့သူကပြောသွားတာပါ။ကိုဗစ်ကာယောဂါကြောင့်ကမ္ဘောဒီးယားရဲ့ခီးသွွားလုပ်ငန်းအထည်ချုပ်လုပ်ငန်းပြန်နလန်ထူဖို့ဝေးနေသေးတာကြောင့်ကမ္ဘောဒီးယားအစိုးရကစိုက်ပျိုးရေးကဏ္ဍပဲရုတ်တရက်ဦးလှည့်လာတာကိုတရုတ်ကအကူအညီပေးမယ်လို့ပြောနေတာပါ။အစိုးရကအခုလိုလှုပ်လာပေမဲ့ကမ္ဘောဒီးယားစိုက်ပျိုးရေးကဏ္ဍဟာနှစ်ပေါင်းများစွာနောက်ကျကျနေတာကြောင့်ကွန်သွေးရေးကွာဟာချက်ကိုရုတ်တရက်ဖြည့်နိုင်ပါမလားလို့ရန်ချိန်ခုမားလို့နာမည်ကြီးစိုက်ပျိုးရေးသမားတွေကညှိတွားနေပါတယ
်
။ဒီနေ့ချုပ်ဆိုတဲ့လွတ်လပ်တဲ့ကွန်သွေးရေးသဘောတူညီချက်ကပဒေရှင်လုံးလိုနေချင်းညာချင်းပြဿနာတွေကိုဖြေရှင်းနိုင်မှာမဟုတ်ပါဘူးလို့သူကပြောသွားတာပါ။ကမ္ဘောဒီးယားတရုတ်နိုင်ငံကြားကုန်သွယ်မှုဟာ2019ခုနှစ်အတွင်းဒေါ်လာ8ဘီလီယံရှိခဲ့ပြီးတရုတ်နိုင်ငံကိုပို့ကုန်ပမာဏဒေါ်လာ1ဘီလီယံကျော်ရှိခဲ့ပါတယ်။တရုတ်နဲ့သဘောတူလိုက်တဲ့ FTA အသစ်ကြောင့်ကမ္ဘောဒီးယားရဲ့ပို့ကုန်ပိုတိုးလာမယ်လို့မျှော်လင့်နေကြပါတယ်။ကမ္ဘောဒီးယားနိုင်ငံလိုပဲမြန်မာနိုင်ငံကချင်ပြည်နယ်ဘက်မှာလည်းတရုတ်စီးပွားရေးလုပ်ငန်းရှင်တွေကငပြောဆိုင်ကင်းစီမံကိန်းတွေထူထောင်လာတာကြောင့်ဒေသခံတွေရဲ့မိယာသိသိခံရမှုအပြင်ကုန်တင်ကားကြီးတွေကြောင့်လန်ဒန်အပြည့်စီးတာတွေနဲ့ဒေသခံတွေအလုလက်မဲ့ဖြစ်ရတဲ့ပြဿနာမျိုးစုံရှိပေမဲ့ဒါကိုတားဆီးနိုင်ဖို့ပြည်내အစိုးရလွှတ်တော်မှာအစိုးတင်သွင်းခဲ့ပေမဲ့အောင်မြင်မှုမရှိခဲ့ပါဘူးခင်ဗျာ
လက်ဗနဲနိုင်ငံဘေရုတ်မြို့တော်မှာအင်ကာနစ်ညကပောက်ကွဲမှုကြီးကိုစုံစမ်းစစ်ဆေးနေတဲ့အခြေအနေတွေကိုစူးစီးတင်ပြပါမယ်ကျွန်မတင်ကြီးထိုက်ပါအင်ကာညကပောက်ကွဲမှုကြီးကြောင့်ဘီရူမြူရောစိတ်ကန်းတဲ့အနီးဝန်းကျင်မိုင်းချီဝေးတဲ့နေရာတွေကအဆောက်အုံတွေပါပျက်စီးခဲ့တာပါအခုတော့စိတ်ကန်းကပေါက်ကွဲမှုအပျက်စီးတွေကြာစုံစမ်းစစ်ဆေးရမှုတွေသဲလွန်စားတွေကိုစတင်ရှာဖွေနေပါပြီပေါက်ကွဲမှုကြီးဖြစ်ခဲ့တဲ့အမိုနီယံနိုက်ထရိတ်တန်ချေ2950ကိုစိတ်ကန်းမှာ6နှစ်ကြာတူလောင်ထားတဲ့ကိစ္စကိုအဓိကထားစစ်ဆေးနေကြပါတယ်ဓာတ်မြေဩဇာမှာတုံးတဲ့ပောက်ကွဲမှုပြင်းထန်တဲ့အမိုနီယံနိုက်ထရိတ်တန်ချေ2950ကိုဘာကြောင့်ဒီအတိုင်းထားခဲ့တယ်လဲဆိုတာကိုလည်းစစ်ဆေးနေပါတယ်။ပုတ်ထုနေမှာပဲသတင်းနှစ်ပတ်နိုင်ငံအရေးပေါ်အခြေအနေကြီးညာလိုက်ပြီးပောက်ကွဲမှုနဲ့ပတ်သက်ဆက်နွယ်တဲ့အာဏာပိုင်တွေကိုနေအိမ်တွေမှာထိမ့်သိမ်းထားဖို့ကိုလည်းစစ်တပ်ကိုညွှန်ကြားထားပါတယ်။သမ္မတမီရှယ်ဝန်းကသမ္မတနန်တော်အစည်းအဝေးမစခင်မှာခြေကွဲဝမ်းနည်းမှုအထိတ်မှအနေနဲ့တမင်းနဲ့ငြိမ့်သက်ခဲ့ကြပါတယ်
။ ليس هناك كلام يصف هول الكارثه
ရုံမြော်မှာအင်ကာနစ်ညကပောက်ကွဲမှုကြီးရဲ့ဆိုးရွားမှုကိုဖော်ပြစရာစကားလုံးတောင်မရှိပါဘူးတဲ့။ဘေးဒဏ်သင့်တဲ့မြို့ကြီးတစ်ခုဖြစ်သွားစေခဲ့ပါတယ်လို့သမရကပြောဆိုခဲ့ပါတယ
်။ انه وقت الحزن على شهدائنا
အသက်ဆုံးရှုံးရသူတွေထိခိုက်ဒဏ်ရာရသူတွေနဲ့ပျောက်ဆုံးနေသူတွေအတွက်ပူဆွေးဝမ်းနဲ့နေရပါတယ်။လဗနန်ပြည်သူတွေကြားအကြီးအကျယ်ထိတ်လန့်တုန်လှုပ်နေမယ်ဆိုတာသိကြပါတယ်။လဗနန်မှာစီးပွားရေးအခြေအတဲကျန်းမာရေးဆိုင်ရာပြဿနာကြီးတွေအတွင်မှာပဲကျော်လွှားနိုင်ဖို့အတွက်အပြန်အလှန်ဖိမှမှုနဲ့စီးလုံးညီညွတ်မှုရှိကြပါလို့ပန်ကြားလိုတဲ့အကြောင်းသမ္မတမီရှယ်ဝန်းပြောဆိုခဲ့တာပါ။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကလက်ဗနန်ဝန်ကြီးချုပ်ဟာဆန်ဒိုင်ဘ်ကိုတယ်လီဖုန်းဆက်သွယ်ပြီးလက်ဗနန်ပြည်သူတွေကိုအခိုင်အမာကူညီပံ့ပိုးမယ်အကြောင်းပြောဆိုခဲ့ပါတယ်လို့နိုင်ငံသားရေးဌာနကပုတ်ထုနေ့မှာပြောပါတယ်။အမေရိကန်သမ္မတဒိုနယ်ထရန့်ကလည်းလက်ဗနန်ကိုကူညီဖို့အစဉ်နှင့်ရှိကြောင်းအင်ကာနစ်ကပြောပါတယ်။ ကယ်ဆယ်ရေးလှုပ်သားတွေအပါအဝင်နိုင်ငံတချို့ကတော့လေဗနန်ကိုကယ်ဆယ်ရေးအကူအညီတွေစတင်ပို့ဆောင်ပေးနေကြပါတယ်။လေဗနန်နဲ့ဆီးရီးတင်းမာနေတဲ့အစ္စရေးနိုင်ငံကလည်းဘေးရောပေါက်ကွဲမှုကြီးနောက်ပိုင်းလေဗနန်နဲ့စီးလုံးညီညွတ်စွာရပ်တည်ကြောင်းဖော်ကျတဲ့အနေနဲ့တယ်လီဗင်မြို့ခမ်းမကြီးမှာလေဗနန်အလံကိုမိအောင်ဆုံးနဲ့တရုတ်ဖော်ခဲ့ပါတယ်။အစ္စရေးနိုင်ငံတယ်လီဗင်မြို့မှာနေတဲ့ပါဗီယံမာမာရီကတော့သူ့မိသားစုကလက်ဘနန်မှာရှိနေတာပ
ါ But I'm so excited for this at least
တိတ်ကိုစိတ်လှုပ်ရှားရပါတယ်တဲ့အစ္စရေးနိုင်ငံတယ်လီဗန်မှာလက်ဘနန်အလံကိုအခုလိုသုံးတာဟာဆိုရင်တမိုင်းမှာပထမဆုံးဖြစ်တယ်လို့အ ਨੇ ဆုံးတော့ဒါဟာသူတို့နဲ့စီးလုံးညီညွတ်မှုကိုပြသလိုက်တာပါတဲ့ဘေရုတ်မြို့တော်စိတ်ကမ်းပေါက်ကွဲမှုအတွင်းလူပေါင်း135ယောက်သေဆုံးပြီး9000လောက်ဒဏ်ရာရထားပြီးဗုဒ္ဓဟူးနေ့ထိပျောက်ဆုံးသူတွေကိုဆက်လက်ရှာဖွေနေဆဲဖြစ်ပါတယ်။ပောက်ကွဲမှုကြောင့်ဆုံးရှုံးရမှုကဒေါ်လာ10ဘီလီယံကနေ15ဘီလီယံအထိရှိနိုင်တယ်လို့မြို့တော်အုပ်ချုပ်ရေးမှူးကအယ်ဟဒက်ရုပ်တံကိုဗုဒ္ဓဟူးနေ့မှာပြောပါတယ်။ဒီဆုံးရှုံးမှုတဲမှာဆိုရင်ဓာတ်ရိုက်ထိခိုက်ရမှုတွေအပြင်ဆက်ဆက်နေတဲ့စီးပွားရေးအရာဆုံးရှုံးမှုတွေလည်းပါတယ်လို့ပြောပါတယ်။ဒါအပြင်လက်ရှိမှာရိတ်ခါခါလည်းအကန့်အသတ်နဲ့ပဲရှိတာကြောင့်နိုင်ငံတကာအကူအညီတွေမရရင်အကျက်တဲဖြစ်သွားနိုင်တယ်လို့ဘေရုတ်အုပ်ချုပ်ရေးမှူးကပြောပါတယ်။ဘေရုတ်စစ်ကမ်းပောက်ကွဲမှုကြီးနောက်ပိုင်းလူပေါင်း2,000ကျော်ဟာပောက်ကွဲမှုဒဏ်ကြောင့်ပျက်စီးနေတဲ့အဆောက်အုံတွေမှာဖြစ်တယ်လို့နေထိုင်နေကြရပါတယ်ရှင်။ကျမတင်ကြီးထိုက်ပါ
ကျန်တာပရင်းနေနေခင်ဗျူးမြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့ကမ္ဘာသတင်းတွေမှာရေသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအာပေါ်မပြတ်အကောက်နှုတ်တင်ပြနေတဲ့အစီအစဉ်တင်ဆက်ပါပါကျမအင်ဂျင်နိုင်ပါရှင်မြန်မာပြည်ရဲ့လွတ်မြောက်ရေးအတန်းများကမ္ဘာစက်ခုံပေါ်ကဒေါအောင်ဆန်းစုကြည်ရဲ့အမြင့်နဲ့အနိုင်အကြောင်းအသေးစိတ်ဖော်ပြချက်ဆိုတဲ့ခေါင်းစဉ်နဲ့ South China Morning Post မှာ David Emer ရေးသားထားတဲ့ဆောင်းပါးကိုအကောက်နှုတ်တင်ပြချင်ပါတယ်စာရေးသူ Ellen Clements ကတော့မြမကောင်းဆောင်ဟာဘယ်အချိန်မှဘာကြောင့်ကပအထင်ကြီးပုံကူဖြစ်လာရတယ်လဲဆိုတာလေ့လာဆန်းစစ်ထားတာပါဒါပေမဲ့2015ခုနှစ်မှာသူ့ရဲ့ပါတီ NLD အာဏာရလာချိန်ရိုဟင်ဂျာပြည်ထနာအပေါ်ဒေါက်ဆန်းစုကြည်ရဲ့ကင်တွယ်ဖြည့်ရှင်းပုံဟာသူ့နာမည်ကိုအမဲဆက်စွန့်ထင်စေခဲ့တယ်လို့ဆောင်းမရှင်ကဆိုပါတယ်ဒီကနေ့နှစ်ဒီဇင်ဘာလကနယ်သာလန်မှာဒေါက်ဆန်းစုကြည်ရဲ့ဂုံတိတ်ခါဟာကြာဆင်းခဲ့ကြောင်းဆောင်းမရှင်ကရေးထားပါတယ်ရိုဟင်ဂျာမွတ်စလင်လူနည်းစုကိုသူ့အစိုးရကလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ကြောင်းဆွဆွဲချက်တွေကိုခုခံခြေပါဖို့ The Hague မြို့ကနိုင်ငံတကာတရားရုံးမှာမြမခေါင်းဆောင်ကိုတိုင်တက်ရောက်ထွက်ဆိုခဲ့ပါတယ်။လူတွေကိုအစုလိုက်ပြုံလိုက်ညရက်ကနေမောင်းထုတ်ခဲ့မှုကိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုလို့ကုလသမဂ္ဂကသတ်မှတ်ဖော်ပြခဲ့ပေမယ့်ဒေါ်ဆန်းစုကြည်ကစစ်တပ်ရဲ့လှုပ်ဆောင်မှုတွေကိုရှုံချဖို့ညှင်းဆန်ခဲ့တယ်လို့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလည်းအတိမတ်ပြုခြင်းမရှိခဲ့ပါဘူး။ဒီစိတ်တပိုင်းအဖြစ်ပြောရမယ်ဆိုရင်စာရေးသူ Ellen Clements ရဲ့ Burma's Voices of Freedom မြန်မာနိုင်ငံရဲ့လွမြောက်ရေးအတန်းများဆိုတဲ့စာအုပ်ဟာဒေါ်ဆန်းစုကြည်အနေနဲ့ကမ္ဘာစံပြပုဂ္ဂိုလ်ဖြစ်ဘလို့ဘယ်ပုံဖြစ်လာတယ်လဲဆိုတာဖော်ပြထားပါတယ်။ဒေါ်ဆန်းစုကြည်ကိုဒီမိုကရေစီရေးလှုပ်ရှားမှုခေါင်းဆောင်အဖြစ်1988ခုနှစ်မှာမြန်မာပြည်သူတွေစတင်သတ်မှတ်ခဲ့ချိန်ကနေမြန်မာဒီမိုကရေစီရေးကြိုးပမ်းမှုကိုမှတ်တမ်းတင်ထားတာဖြစ်ပြီးအတွဲလေးတွဲရှိပါတယ်။ဒါအပြင်ဒေါအောင်ဆန်းစုကြည်ပေါ်သူ့ရဲ့စာနာမှုကတိတာထင်ရှားပြီးဒေါအောင်ဆန်းစုကြည်ဘက်ကခုခံကာကွယ်ဖို့စာအုပ်မှာကြိုးစားရေးသားထားတယ်လို့ဆိုပါတယ်။ဒါပေမဲ့လို့မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့အလုပ်လက်မဲ့နှုံမြန်မာလာမှုပညာရေးစနစ်ညံ့ပြင်းမှုအခြေခံအဆောက်အုံနဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်အားနည်းမှုတွေကိုဖြည့်ရှင်းနိုင်ရေးလိုအပ်နေတဲ့နိုင်ငံသားယဉ်နီးမြုပ်နှံမှုတွေပျောက်ကွယ်သွားမှုရဲ့အဓိကအကြောင်းရင်းဟာဒေါအောင်ဆန်းစုကြည်ရဲ့ရိုဟင်ဂျာပြည်ထနာကိုကင်တွယ်မှုလွဲမှားတဲ့အချက်အဓိကဖြစ်ကြောင်းဆောင်းပါးမှာရေးသားထားပါတယ်ရှင်။အခုဆက်လက်တင်ပြမှာကတရုတ်ရဲ့ခေတ်သစ်ပိုလန်မစီမံကိန်း BRI ကိုမြန်မာကတွန်းလှန်နေစေဆိုတဲ့ခေါင်းစဉ်နဲ့ Economic Times မှာ Dipanjan Rai Chowdhury ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။တရုတ်ဟာအိန္ဒိယမြန်မာနိုင်ငံမှာသူ့ရဲ့ BRI စီမံကိန်းနဲ့ပတ်သက်လို့ကောင်းခဲမှုတွေဆက်ပြီးတော့တိုးပွားနေတယ်လို့အစချီရေးထားပါတယ်။BRI စီမံကိန်းနဲ့ဆက်ဆက်နေတဲ့အခြေခံအဆောက်အုံစီမံကိန်းတွေနဲ့အတူဘင်္ဂလားပင်လယ်ော်ဘက်ကိုတိုက်ရိုက်ဖောက်နိုင်ဖို့ဆိုတဲ့ညွန်လင်းချက်ဟာအခုတော့ကြီးမားတဲ့နောက်ပြန်လှည့်မှုတွေနဲ့ရင်ဆိုင်နေရတယ်လို့ဆောင်းမရှင်ကရေးထားပါတယ်။ရန်ကုန်မြို့မဟာစီမံကိန်းမှာတရုတ်အစိုးရရဲ့အခန်းကဏ္ဍရှော့ချခံခဲ့ရပြီးတဲ့နောက်တရုတ်အစိုးရရဲ့အခန်းကဏ္ဍရှော့ချခဲ့ပြီးတဲ့နောက် BRI အစိတ်အပိုင်းတစ်ခုဖြစ်တဲ့ မြစ်ချင်းနာစီးပွားရေးဖွံ့ဖြိုးတိုးတက်မှုဆောင်စီမံကိန်းအတွက်တရုတ်ကရန်ပုံငွေထောက်ပံ့ပေးခဲ့ပါတယ်။ဒီစီမံကိန်းအတွက်နားလည်မှုစာကျွန်းလွှာကို2018ခုနှစ်ကလက်မှတ်ရေးထိုးခဲ့ပြီး2021ခုနှစ်မှာအဆင့်သစ်ဖြစ်ဖို့ရထားခဲ့တာပါ။ဒါပေမဲ့တရုတ်ကုမ္ပဏီနဲ့မြန်မာဆိုရကြားမှာညရာတိမ့်ဆဲဖို့နဲ့ရော့ကျေးပေးဖို့အစီအစဉ်မှာကွဲလွဲမှုတွေပြင်းပြင်းထန်ထန်ဖြစ်နေတဲ့အတွက်ဒီစီမံကိန်းကိုစတင်အကောင့်ထဲပေါ်နိုင်ခြင်းမရှိသေးဘူးလို့တရုတ်မြန်မာဆက်ဆံရေးကျွမ်းကျင်သူတွေရဲ့ပြောဆိုချက်ကိုကူကာရေးသားထားပါတယ်။ဒါ့အပြင် BRI စီမံကိန်းကိုအထောက်အကူဖြစ်စေမယ့်တရုတ်ကငွေကြေးထောက်ပံ့ထားတဲ့ကြီးမားလာတဲ့ရန်ကုန်မြို့မဟာစီမံကိန်းမှာနိုင်ငံတကာမဟာမိတ်တွေပါဝင်ဖို့မြန်မာအစိုးရကမကြသေးခင်ကပဲဆုံးဖြတ်ခဲ့ပါတယ်။ကီလိုမီတာ1900ရှည်တဲ့ CME ဟာတရုတ်နိုင်ငံယူနန်ပြည်နယ်ကုမင်းကနေမြန်မာပြည်အလဲပိုင်းမန္တလေးအထိအဲ့ဒီကတဆင့်တောင်ဘက်ရန်ကုန်နဲ့အနောက်ဘက်ကြောက်ဖြူအထိသွားနိုင်ပါတယ်။ CMEC ရဲ့ရေချောင်းတကားဖြစ်တဲ့ကြောက်ဖြူဟာမြန်မာနိုင်ငံရဲ့ဘင်္ဂလားပင်လယ်အော်မှာတည်ရှိပြီးတရုတ်အတွက်မဟာဗျူဟာမြောက်တန်ဖိုးရှိကြောင်းဆောင်းမမှဖော်ပြထားပါတယ်ရှင်။
ဒီလိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ဆက်လက်နှာစင်ညမှာတော့မြန်မာအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်။ဒါနဲ့ရုပ်ောက်ပွဲမှာပါတီကိုကြည့်ပြီးမဲပေးရမှာလား၊လူကိုကြည့်ပြီးမဲပေးရမှာလားဆိုတာမြန်မာနိုင်ငံရေးဆောင်ကြည့်သူဒေါက်တာတင်းဆွေနဲ့ကျွန်တော်ကြော်စံသားဆွေးနွေးသုံးသပ်ထားပါတယ်။ကြရယူတော့ပွဲတွေကမြန်မာနိုင်ငံမဲဆန္ဒရှင်အများစုဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့တိုက်တွန်းချက်နဲ့အညီမလောင်ဘသူပဲပါဆိုတာလူကိုမကြည့်ပဲပါတီကိုကြည့်ပြီးမဲပေးကြရတယ်ဆိုရင်ပန်းမယ်မဟုတ်ဘူးလို့ထင်ပါတယ်အခုလာမဲ့ရွေးကောက်ပွဲကြရင်တော့အရင်လိုပါတီကိုပဲကြည့်ပြီးမဲပေးကြအောင်မှလားသူရင်းဟုတ်မိမိတို့အမလောင်ရဲ့လူကြီးခိုင်ကြီးကိုကြီးကိုသွေးကိုကြည့်ပြီးမဲပေးကြမှလား1990ပြည့်ရွေးကောက်ပွဲတော့ငါစကူတိုင်းရွေးကောက်ခံအမန်လောင်တူဖြစ်ခဲ့သူဒေါက်တာတင်းဆွေကတော့အခုလိုစတင်ဆွေးနွေးပါတယ်
။ဆင်စုဟာနောက်ပိုင်းရွေးကောက်ပွဲတွေမှာ1990နဲ့2010 2015အခုမတူပါဘူးခင်ဗျ။1990တုန်းကတော့တပါတီအရာချင်းပြုတ်ကျရေးကိုဝန်တီးခဲ့ပါတယ်။အဲဒီတုန်းကနိုင်ငံရေးပါတီတွေ935ခုရှိတယ်ရွေးကောက်ပွဲဝင်တော့98ခုဝင်ပါတယ်။အဲ့တော့98ခုထဲမှာ NLD က 92.6 အပြတ်သတ်နိုင်ခဲ့တယ်ဆိုတော့အဲ့ဒီတုန်းကတော့ဒီမိုကရေစီဆိုတဲ့စံတစ်ခုကိုအမည်တစ်ခုကိုဥတီရွေးချယ်ခဲ့တယ်လို့ကျွန်တော်တို့သုံးသပ်လို့ရပါတယ်2010ကတော့တိတိတိုင်ကျွန်တော်တို့တခြားတဲ့ရွေးချယ်ရာဖြစ်တော့တက္ကသိုလ်ဖွံ့ဖြိုးရေးပါတီကိုပဲဟိုရွေးခဲ့ကြရတယ်2012ဂျာပြတ်နဲ့2015တုန်းကတော့အခုမေခွန်းအတိုင်းပဲလူကိုမကြည့်တဲ့ပါတီကိုကြည့်ဆိုတဲ့အဆောင်ပုဂ္ဂိုလ် NLD ကိုနိုင်ကကျွန်တော်တို့တင်ခဲ့ပါတယ်တခါအခုတော့ NLD က9နှစ်လောက်တဲ့အခါမှာအားမရတာတွေအဲမဖြစ်စေချင်တာတွေဖြစ်တဲ့လောက်မဖြစ်တာတွေဆက်ရဆက်တဲ့အဲဝေဖန်မှုတွေကြောင့်ဒီလိုလူကိုကြည့်ရမလားဆိုတဲ့အဲစဉ်းစားချက်တွေရှိလာတာတော့အမှန်ပါပဲဒါပေမဲ့ကျွန်တော်အမြင်ကလူကြည့်ရင်အမတ်လောင်းတစ်ယောက်တည်းကိုကြည့်မယ်ကိုဒေတာကဆိုရင်ဒိတ်ဒီအမတ်တစ်ယောက်ဟာလွတ်တော်မှာတယောက်စာပေါ့ကိုကြိုက်တဲ့အဲတယောက်ရသွားမယ်သို့တော်လည်းပဲတိုင်းပြည်တစ်ခုလုံးနဲ့ဆိုင်တဲ့ကိစ္စတွေကိုကိုတင်နဲ့ကိုကလူကိုကြည့်ပြီးတော့ပေပါတီရဲ့ဖြစ်ဖြစ်တင်းတဲ့အမတ်တစ်ယောက်ဟာလွတ်တော်ရဲ့မှာသူကမဲတမဲပဲရတယ်ခင်ဗျအဲ့တော့တိုင်းပြည်တစ်ခုလုံးနဲ့ဆိုင်တဲ့ကိစ္စတွေလူတူရဲအမတ်တူရဲသုံးမဟုတ်ပေါ်လို့အမတ်အရေးအတွက်တစုံတစ်ခုကနေပြီးတော့ချုံပြီးဆောင်ရွက်နိုင်ပါမလားဆိုတဲ့စဉ်းစားချက်လေရှိမှမလွယ်ဘူးလို့ကျွန်တော်ယူဆပါတယ
်။ဒ
ါကြောင့်2010လေးပဲအရင်နဲ့မကွာတဲ့ပါတီကိုကြည့်ရမလားဆိုတဲ့အားကတော့တာစေဖြစ်တယ်လို့ကျွန်တော်ထင်တယ်ခင်ဗျ။ဟုတ်ကဲ့
။ကျွန်တော်လေ့လာမှုတစ်ခုကတော့ဒ two democracy chong ae nang ane ma mess and ashin ye rights and responsibility voters rights and responsibilities wa lai pya than thar a si ba le a dika ga raw responsibility mess and ashin ye dawon ma ba yi tha le so raw familiarize with the candidate and the issues through me pi le lu ye a chang ne through nang ngan ma through chong twei ni ya le pyatana ri ga ba ri le Adika lu sang pe ya me issue si ga so dari wo adika tha bi sin ya wo a me san na shin nai ye ta won lo tin ma le so raw myanmar nang ngan ma le ba ai lu pok ko tiao thae wo chi ye so de nyan ma lu pok ko tiao thae na set sa pi lo di nang ngan ye yin sai ni ya le nang ngan ye pyatana si bwa ye pinya ye ki sa le sin sa pi lo raw lu chi ya ma wo sia so di nyan ma chin raw pyo chin na aku issue si wo chi me myanmar nang ngan ye so yin kai sa wo pyo me so shin adika a chi kan a ja song ga raw Tak lalu je, fasi bermu blog pinai mula. Tujuh pin tanya dari ye, ludi ne senda, suruh dia dari ku pihar eh, ku bayu cuci pin fasi bermu apa le, aku bangce biar blog pinai mula surai ye. Aiy, aku biar, lepas kan fasi ne blog ni ni yang ni mula surai ye. Iji ye isu tu pin itu tema resia. Dari awal ludi caya dia mana senda jadi mula tema dala.
Okay, kau mian. Aku melihat anda me, anda mahalah. Tapi di kulo, dekat tapi anak aja di kulo mu, kesannya isu korai ayer ya lagi. Sebenarnya mesan macam ni, si dah lah lah lo, mama kan? Jangan lo mesan macam ni ha. Nanti kalau nanti lagi senjat biru je, jangan kubur si dah lah lah mama kan? Tujuh ni, edik ni tunggu jangan ha. Apa yang dimana? Mak mana yang mesi ini dah le, lauti. ละทิ้งไหนเนี่ยลาลานะท้องเสียพวยซี้บ่มีออกไปบ่ทิ้งไหนอย่างรู้ตัวเนี่ยอติอ่ะเลยอะเหมียวซิว่าตีถ่าတော့ก็ဒီพวยซี้บ่มเปลี่ยนสิไอ้ทิ้งไหนเยอะกูอู้ซาวไหนเนี่ยไหนไปดิกูยุ้ยเมย์ဆိုတော့ยุ้ยเจนเนี่ยဆိုတော့ဆန္ဒကတော့လူတဲ့ပုံပြီးတော့ဘောเนาะဟိုကဲသေးတဲ့လူကျွန်တော်ယူစားတယ်နောက်မေကုန်းနဲ့မှာပါဆိုတော့တိုင်းသားရေးနဲ့အလားဒီတော့ညီငယ်ရေးအဲဒါမှမဟုတ်စုဆိုင်ဆိုတော့ကိ มันทําไม่เสร็จมาสิล่ะคือเจอเราอยู่ซะแล้วแต่นั้นเนี่ยประกาศเลยสิเต็มหมดแล้วเลยสิรู้เจออยู่ซะแล้วเป็นสิ่งที่ฮะที่เรายังไงเนี่ยอันนั้นเป็นเรื่องที่เราสุดที่เขาอยู่ที่เนี่ยเจ้าเรื่องมาเอาชนะเจ้าเนี่ยเราคิดในตลาดเราจะรอตอนนี้สิเด็กจ้ะถ้าจะเอาอิสุอะไรเราต้องก็จะสิ่งนี้มันยังไงในท่าทีเจ้าฮะ
เนี่ยทําสมาร์ทโฟนอีกก็มาได้รู้อยู่ชาเลยด้วยอัลเบิร์ตเนี่ยรู้สิกูนี่ไอ้แม่ตรงนี้แม่เองไม่รู้ดีลุ้นไปอยู่ก็ป่วยก็คุ้มกันนี่เปล่าเป็นสมมุติว่าเราแค่นี้เลยรู้ที่เราอยู่ชาเลยครับแล้วทุกคนเสียดันใส่กูยินในวันนี้เปล่าเปล่าลุ้นไปทุกวันตุ้ยนี่ยาทุกวันทุกพอเปล่าเลยเปล่าจังเลยแต่ก็รู้ดีตรงนี้ไม่เอาไหนมาสำนักเชื่อไหนเพราะพอที่ผมเป็นสิ่งยี่ห้า
ปูบีรอลัมป์เป็นตัวไหนเนี่ยสูบีรออยู่ซะจะทุเลเวลจ้าวเลยสูบีรอลุยรีอาก็ตะเก็บไว้ไอ้ลูกทิ้งซะจ้าลิมันจะทิ้งมาเลยแม้ว่าชื่อว่าจะต่อสีเลยตัวเล็กด้วยพี่นายแม่ลูกอยู่ซะได้ลูกจะเอาทิ้งเนี่ยตัวเราชาวอะไรไหมตัวยูมุยแม่เอาอะไรนั่นแม่กูจะรู้ต้องอยู่เจน่าฮะจะใครพงเบียวเนี่ยจำเราเป็นกะจำเราเนี่ยปลุกเลยลูกเนี่ยไงปารีเรียนี่แต่จากนั้นไงสมบุกจะคู่กันนี่เดี๋ยวมาปูบูด้วยจะเอาอยู่ซะไป พอจะมุ่งไม่เอาอะไรแต่ไม่ได้พิพิธอันนั้นเลยยี่ปารีเนียแต่พิพิธพอจะมุ่งเป็นสิ่งยี่ห้าตู้เจ้าไม่อะไรมาพบเลยตู้เท่ากับน้องเอ็งเลยก็กูเชื่อว่าแต่สิ่งที่ชอบพิเตอยู่มุ่งยี่ตันช่วยบ้าเอาเว็บบ่น้องไอ้อุสุการีสาวยาทาราดีกูพอจะมุ่งไม่เอาอะไรเจ้าล้านในเมลูกจะน้องมาเช่นนี้ด้วยที่สุดที่กันเลยจะน้องเดี๋ยวนี้
อุตสาหกรรมอะไรอย่างเงี้ยเด็กเนี่ยยังไงชีวิตคู่เดี๋ยวมาปูรู้จักเราทำอะไรกันเนี่ยทุกท่านก็บุญมุ่งดีตั้งใจรู้ตั้งใจนอนทายบ้างรู้เลยว่าเสียเวลาจีลาบีมาในงานยิ่งมาเปล่านักก็จูสเวทันดีเลยสุดยอดเจนรู้มันจะยาวกว่าเสียถ้าไม่เจอเราเนี่ยมาเสียบีเราไม่เจอหน้าหนูน่าจะคู่เปลี่ยนจีนแต่ยังได้ยินยังยังยังซีจัดเนี่ยมาปูจะจี ซึ่งสิ่งสมรภูมิที่เกิดขึ้นกับปูวิโยคีดึงเงินคีย์ยาวแค่เรื่องสัตว์ลุ่มยาเล็กขันยาวอะไรแต่บางอย่างในส่วนสมรภูมินี้เนี่ยตั้งรู้จะต้องคุยด้วยในนาทีที่มันมุ่งหน้าเนี่ย အနေထားမှာစီလို့ဖြစ်တယ်လို့ယူဆကြကြပါတယ်ဆိုတော့ဘိုးချုပ်ဦးကြီးမင်းအောင်ဟန်သာသမနာဦးမင်းအောင်နိုင်ဖြစ်လာရင်စုအနေနဲ့ဟောဒီလိုပုံစံမျိုးလုပ်ပြီးတော့တိုင်းရင်းသားတွေနဲ့စဉ်းစားတဲ့နေရာမှာတက်မတော်ရဲ့ထော်လောက်ကလန်းလုံမှုပို့ပြီးတော့နေပါသွားနိုင်တယ်လို့ယူဆနိုင်ရကြအောင်စီလို့ခင်ဗျာ
အဲ့ဒါလည်းတူပြအဲ့ပရင်းစင်ကတည်းကတူတော့ဒီနေရာရင်ကိုစပီးကောက်ခဲ့ပေါ်တယ်အဲ့ပေါ်တဲ့အတွက်ဒါတိုင်းဒီပြောင်းသွားလို့အဘိကရလည်းဒါညီညာစီညာကိုလူတို့တော့အောင်ဆုံးစုကြီးဆိုတော့တက်တော့လေဒီလမ်းပေါ်မှာပဲဆက်ဆောက်ပါတယ်ကိုလေဘုသူမေအောင်လိုက်ဟိုကတော့မှန်ပြီးတော့ဆောင်းနဲ့လိုက်ရှိရဲ့ခေါင်းဆောင်တူလို့ကျွန်တော်မယူဆဘူးသူတက်တဲ့ချင်းလည်းပဲအဲ့ဒါတမလို့ဟာနိုင် ဖွဲ့စည်းပုံကိုတပိပိကကိုရမယ်ဆိုတဲ့အတုံးလုံးနဲ့သူတုံးခဲ့တယ်နောက်တစ်ခါဒီကြားထဲမှာလေတိုင်းရင်းသားတွေနဲ့ပတ်သက်ရင်အုံတိဆိုးလာတဲ့အနေထားတည့်ရပေါ့နော်အတိရကြကြပြောရင်ဒီအနောက်ဖက်ဆက်မျက်နှာလို့ပြောတယ်ရခိုင်ပြည်နယ်ကစီရင်ကိစ္စရေနောက်တစ်ခါအရှေ့မြောက်ကဝပြည်နယ်ကကိစ္စဒီနှစ်ခုဟာဒီလက်ထက်မှာပိုဆိုးလာတယ်ဒီငါနဲ့ပိုဆိုးလာတာဟာအစောကဆိုးလာတဲ့
တက်တက်နဲ့ဆိုင်နေတယ်ခင်ဗျအဲ့တော့အဲ့ဆက်တက်လို့ပြောရင်ဘုံယုံမှုမြင်အောင်လည်းဟာတော့ရှိဆုံးပေါ့ဖြစ်ပါလေတက်ကြအောင်တုံးသာသမတပြစ်ဖြစ်ပါဘူးဖြစ်ဖြစ်ဖြစ်တိုင်းပြည်ရဲ့တိုင်းသားတွေနဲ့ပတ်သက်တဲ့အရေးကိုဂရင်ခွဲရပါပူပြီးတော့တောင်ဆိုးသွားနိုင်တယ်လို့ကျွန်တော်လည်းယူဆပါတယ်ခင်ဗျတိုင်းသားဒေသတချို့ကလူတွေကအနယ်ဒီအစိုးရရဲ့တိုင်းသားတွေပေါ်သဘောထားကိုသိမက ည်းရှိပါတယ်တကယ်လို့ပါတီတပါတီစည်းကမ်းအစိုးရမဖွင့်နိုင်တဲ့အခြေအနေဖြစ်နေရင်ညှိနှောင်းဖွင့်မယ်ဆိုရင်တော့မှပဲတမတော်လူလာတဲ့ဘက်နဲ့ပေါင်းပြီးဖွင့်နိုင်တယ်ဆိုရက်သဘောထားတွေလည်းထွက်နေတာကြားပါတယ်အဲ့ကိစ္စတော့ပဲလုံးဝမဖြစ်နိုင်ဘူးလို့ဆက်ထင်ပါတယ်
ကျောက်ပေါ်နီလာတဲ့အခါမှာနိုင်ငံရေးဆလုကန်နေတဲ့နိုင်ငံရေးပြည်ကွန်းတွေမျိုးမျိုးနဲ့ဆောင်ရွက်လာကြတော့ဒါစဉ်းစားမှုတွေအမျိုးမျိုးထွေပြားလာကြတာတော့အမှန်ပါပဲသို့သော်လည်းပဲမဲပေးမဲ့လူတွေရဲ့စဉ်းစားချက်ကတော့တော်တော်လေးတည်ငြိမ်ပြီးတော့ရင့်ကျက်လာတယ်လို့ကျွန်တော်တို့ယူဆပါတယ်သို့သော်လည်းပဲလူကအမျိုးမျိုးပေါ့ဗျာဒီလိုကာလမှာဘေးကျွေးပြီးတော့ခွန်ပြီးတော့လုပ်တဲ့ကိစ္စတွေဖြစ်နိုင်တယ်အဲဒီအရည်လည်းမရှိဘူးလို့ပြောလို့မရဘူး NLD လည်း9နှစ်စာလှုပ်ထားတာအမေရကျက်တီအတွက်ပိဆက်ကောင်းပိဆက်ပဲမဆန်တဲ့နေမျိုးတစ်ခုရှိကောင်းရှိမယ်ပြောလို့တော့မရဘူးပေါ့နော် NLD တော့ဝိဇာနာဆိုးလေးတဲ့အတွက်မြေမြေဖြစ်နိုင်တယ်လို့ပဲဟိုယူဆပါတယ
်ခင်ဗျာရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့နိုင်ငံရေးအရာပူပြီးတော့တည်ရပြင်းပြစနာနိုင်လို့ရတယ်ပြည်သူတွေနဲ့ရွေးကောက်ပွဲနှိကလာတဲ့အခါမှာကိုယ်စလဲရီပါတီတွေနဲ့ပြိုင်ပွဲဝင်နေတဲ့ထိတွေ့မှုကလည်းများများလို့တော့ပေါ့ဆရာအပြန်အလှန်လွတ်လပ်လပ်ပြောနိုင်တဲ့ဓာတ်တူတိုင်ခွင်းမှာ level playing field ရပြီးတော့သူပြောနိုင်ဆိုနိုင်တဲ့အခြေအနေရတဲ့လူကတော့ပေါ့ဆရာပို့ပြီးတော့မြန်မာနိုင်ငံမှာအခုထိတော့ရတာသိမတွေ့သေးဘူးဆရာ covid 19ကြောင့်လားနိုင်ငံရေးအခြေအနေကြောင့်လားဆရာ
ဒီကိုရိုနာဗိုင်းရပ်စ်ပေါ့ဆရာကြီးကြောင့်ရုပ်ောက်ပွဲကိုကျောင်းဘူးရှိမှာတော့အမှန်ပဲအမလောင်းကြီးကကောင်းကောင်းနေနေပြီးမဲပေးတဲ့လူကြီးတွင်ဘုရားမဆောင်ဆန်တာတော့စက်ကံမတွေမချိတဲ့တွေအပြာအလားနားလည်းမှုအပိုင်းမှာတစုံကြရတော့ပါနေတယ်ရှိပါတယ
COVID-19 ကာဝေးစီးတွေလုံလုံလောက်လောက်ထိုးနေနိုင်တဲ့အခြေအနေကိုမျှော်ရှိသေးခင်မှာလူစုလူဝေးတွေကို COVID-19 သက်မဲ့ချက်တွေနဲ့အတူတဆင်ချင်းပြန်လည်ခွင့်ပြုသွားဖို့ပြင်ဆင်နေတာကိုတည်ပြနေရပါတယ်။ COVID-19 ကာဝေးစီးတွေလုံလုံလောက်လောက်ရရှိနိုင်မှုကလည်း6လနဲ့အထက်ကြာမြင့်နိုင်အောင်မယ်လို့ပညာရှင်တွေကခန့်မှန်းသုံးသပ်နေတာကြောင့်ကာဝေးစီးတွေလုံလုံလောက်လောက်မရရှိနိုင်သေးခင်မှာရောဂါကူးစက်မခံရစေဖို့အတွက်ကျွတ်တင်ကာဝေးနည်းလမ်းတွေကိုသတိပြုပြီးလိုက်နာဆောင်ရွက်ကြရအောင်ပါပါ။တူတယောက်ချင်းစီကနေစပြီးကျွတင်ကဝဲနီလန်းတွေကိုမမေ့လျော့သတိပြုလိုက်နာဆောင်ရွက်သွားကြဖို့လိုတယ်လို့အထွေထွေယောဂါထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
တူးချင်းတူးချင်းနဲ့ဆောင်ရွက်ဖို့လိုပါတယ်အဲ့တော့ဆရာတို့အနေနဲ့ကိုယ့်ရဲ့ပတ်ဝန်းကျင်မှာဗိုင်းရပ်စ်ပိုမရှိဘူးဆိုပြီးတော့ဒီကာဝေးနီလန်းတွေကိုမဆောင်ရွက်ဘူးဆိုရင်အကယ်၍များเนาะယောဂပိုရှိတဲ့သူတွေပျောက်ကင်းသွားတဲ့လူကနေတဆင့်ပြန်လည်တွေ့တယ်ဆိုတာလည်းဆရာတို့အနေနဲ့ကြားသိနေရတယ်ပေါ့เนาะအဲ့ဒီခါမှာဒီ quarantine center နေထွက်လာတဲ့သူပဲဖြစ်ဖြစ်ယောဂပို negative ဖြစ်ပြီးတော့ဒီပြည်သူလူထုတွေပြန်ရောက်လာတဲ့သူတွေကပဲဖြစ်ဖြစ်တန်တဲ့လူတွေစီကိုကူးစက်နိုင်မှာသေးတယ်ဆိုတဲ့အသိလေးထည့်ထားဖို့လိုပါတယ်ဒါကြောင့်ကာကွယ်ရေးနည်းစနစ်တွေကိုရှင်းချလို့မဖြစ်သေးပါဘူး
ကာဝတ်လျှော့လုပ်ငန်းကိုလုပ်ကိုင်နေတဲ့ကိုသက်ပိုင်ဆိုကလည်းကိုဗစ် -19 ကာဝေးလှုပ်ဆောင်ချက်တွေကိုလူတိုင်းမပေါ်မဆနဲ့ဆက်ပြီးလှုပ်ဆောင်နေတယ်လို့ယူဆပါတယ်အထူးသဖြင့်လူစုလူဝေးတွေကိုတနိုင်သမျှရှောင်ကျဉ်သင့်တယ်လို့သူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်အဓိကကလူစုလူဝေးရှောင်ရမယ်ခင်ဗျလူစုလူဝေးဘာဖြစ်လို့ရှောင်ရမယ်ဆိုတော့လူတွေစီမှာကဘလို့ရောဂါပိုးတွေရှိနေလဲဆိုတော့မသိနိုင်ဘူးလေအဲ့တော့ကြောင့်ကျွန်တော်အနေနဲ့လိုအပ်သလိုလူစုလူဝေးများတဲ့နေရာတွေကနေရှောင်ရှားပြီးတော့နေရမယ်လို့ကျွန်တော်ယူဆပါတယ
် COVID-19 ကာဝေးလှုပ်ဆောင်ချက်တွေထဲမှာလူတွေကိုစီလိုက်နာလှုပ်ဆောင်ကျင်ကြပေမဲ့လက်တွေမှာလိုက်နာလှုပ်ဆောင်ဖို့အခက်အခဲနေတဲ့အချက်တခုကတူနဲ့တူ၆ပေခွာပြီးနေထိုင်ရမယ်ဆိုတဲ့အချက်ပဲဖြစ်ပါတယ်အထူးသဖြင့်ရုတ်တရက်ရုံဆင်းပြလို့တဲ့အချိန်မျိုးရင်းဘက်စကားတွေကိုစီးတဲ့နေရာမှာလိုက်နာဖို့အခက်အခဲနေကြတာပါဝန်ထမ်းတခုဖြစ်သူကိုဇီလင်းထွက်ကလည်းကက်စတမာတွေနဲ့စကားပြောတဲ့အချိန်ဝန်ထမ်းချင်းချင်းစကားပြောဆိုတဲ့အချိန်ဒီမှာတူနဲ့တူ6ပေကွာကနေစကားပြောဆိုဖို့မလွယ်တာကြောင့်နှာခေါင်းစည်းတက်စင်တာနဲ့လက်တန်ရှင်လူတာတွေကိုပိုပြီးကူးဆိုင်လုပ်ဖြစ်တယ်လို့သူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။တူနဲ့တူ6ပေကွာတာဆိုရင်တော့အဆင်ပြေလို့ပြောကြပါဗျာ။ဟိုလုပ်ငန်းရှင်နဲ့စကားပြောရတာတော့ကာစတမာနဲ့စကားပြောတဲ့ခါကျတော့အနည်းဆုံးနေကတော့ပြောရတယ်ဗျာ။အနည်းဆုံးဟိုဖြစ်တော့တစ်ပေ2ပေလောက်တော့ခါပြောရတယ်။အနည်းဆုံးကတ်တော့ကတ်မှာပဲ။ဟိုအဲ့လိုမှရောက်ဖို့ရှင်းပြီဆိုတော့ကိုလည်းမသိနိုင်ဘူးလေ။ဒါမဲ့ဟိုဖြစ်နေတော့အများအားမဆက်ထားတင်တယ်ကအိမ်မှာနေတဲ့အချိန်အလွယ်လို့ပေါ့လက်ကတော့အများအားစဉ်းနေရမှာပဲ
COVID-19 ဟာဒုတိယလှိုင်းအနေနဲ့ပြန်ဖြစ်နိုင်တယ်လို့ပညာရှင်တွေကသုံးသပ်ပြောဆိုထားတာကိုကြားသိနေရတာကြောင့်ကျွတ်ကောင်ဝဲမှုတွေကိုကူးဆိုင်လိုက်တာလှုံ့ဆော်နေတဲ့သူတွေထဲမှာကျောင်းသူတူဖြစ်သူမက်အေဘရယ်ကူကူလည်းပါဝင်ပါတယ် COVID-19 ဒုတိယလှိုင်းကိုလည်းအောင်အောင်မြင်မြင်ရှောင်လွှဲနိုင်မှုအတွက်လူတိုင်းကျွတ်ကောင်ဝဲအေးတွေကိုမပေါ်ဆဘဲဆက်လက်လိုက်တာလှုံ့ဆော်တင်တယ်လို့မက်အေဘရယ်ကူကူကအခုလိုပြောပါတယ
်ညီမသဘောတိုင်းဆိုရင်တော့အခုတည်းကဆက်ပြီးလူတွေကကျွတ်ကောင်ဝဲမှုတွေလှုံ့တင်တယ်လို့ထင်တယ်ပေါ့နော်နည်းနည်းလေးပေါ်ဆသွားလိုက်တာနဲ့ဒီကောင်ကမဖြစ်ဘူးလို့တော့ညီမတို့ကြိုပြီးတော့မပြောနိုင်ဘူးပေါ့နော်အဲ့အတွက်ကြောင့်မို့လို့အခုချိန်နဲ့ကနေပြီးတော့တခါကျွတ်ကောင်ဝဲမှုတွေလှုပ်ထားမယ်ဆိုရင်တော့ဒါကတော့အကောင်းဆုံးပါရှင
့်ရုတ်တရက်ရုံးစင်မှာဘက်စကားစီရတဲ့အခါကောက်ပေါ်မှာလူရဲများတာကြောင့်နှာခေါင်းစည်းတက်ဆင်ပြီးဟန်းကျဲကိုလည်းမဖြစ်မနေဆောင်ထားရတယ်လို့ကုမ္ပဏီဝန်ထမ်းတူဖြစ်သူမတ်သိန်းနန္ဒာဝင်းကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပါဗျ။ကျွတ
်တင်ကာကွယ်ဖို့လှုပ်ဆောင်ဖို့တော့ပို့ပြီးတော့ညီမဘက်ကလိုအပ်တယ်လို့ထင်တယ်။ဘာလို့လဲဆိုတော့အခုဆိုလို့ရှိရင်ညီမတို့ဂျုံသားဘတ်စကားပေါ်မှာလူအရန်များတယ်လေ။များတဲ့အခါမှာမတ်တွေကတက်တင်တယ်။နောက်တစ်ခါကျတော့ကိုကဟန်းကျဲအမြဲတုံးတင်တယ်။ဟောဆိုတော့လက်တန်းနဲ့ကိုင်းတာတွေပါလေဆိုလို့ရှိရင်သူတို့ကိုင်းတာလက်တန်းကိုရကိုင်းတာတွေရှိတယ်လေ။လက်တန်းကိုတယောက်တည်းကိုင်းတာမဟုတ်ဘူးလေ။ဟာအဲ့ခါကျတော့ညီမတို့ကဟန်းကျဲအမြဲတုံးတင်တယ်လို့ထင်တယ်။နေရာတိုင်းမှာဟန်းကျဲ
တဲ့ Second wave လို့ခေါ်တဲ့ဒုတိယလိုင်းကူးစက်ပြန့်နှံ့မှုကိုသတိထားဖို့လိုတယ်လို့ကမ္ဘာအနှံ့ကကျန်းမာရေးပညာရှင်တွေကသတိပေးနေကြပါတယ်။ကာဝေးဆေးတွေလုံလုံလောက်လောက်ရရှိလာမဲ့အချိန်မတိုင်ခင်အထိဒုတိယလိုင်းကူးစက်ပြန့်နှံ့မှုမကြုံတွေ့ရအောင်အချိန်ဆွဲဆန့်ထားနိုင်မှသာနောက်ဆက်တဲ့စုကြည့်တွေကိုရှောင်လွှဲနိုင်ကြမှာပါ။ဒုတိယလိုင်းကူးစက်ပြန့်နှံ့မှုမကြုံတွေ့ရအောင်အချိန်ဆွဲဆန့်ထားနိုင်မှုအတွက်ပြည်သူတယောက်ချင်းစီအနေနဲ့ဘယ်လိုအချက်တွေကိုလိုက်နာလှုံ့ဆော်ဖို့လိုပါလဲလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုပြောပါတယ်
။မိမိပတ်ဝန်းကျင်မှာရောက်ရှိနေနိုင်တဲ့ virus ပိုးတွေမိမိခန္ဓာကိုယ်ကိုမဝင်ရောက်ရေးအတွက်ကိုဒီနှာခေါင်းစည်းကိုစနစ်ကျတပ်ဆင်အသုံးပြုရေးပေါ့เนาะအဲ့တော့မိမိတူတည်းရှိတယ်မိမိအိမ်ကမိသားစုဝင်နေတဲ့မှာဒီ mask တပ်ဆရာမလိုတော့လဲပဲเนาะမိမိမအပเนาะမိသားစုဝင်မဟုတ်တဲ့သူတခြားသူတွေနဲ့တွေ့ဆုံတဲ့အခါမှာဒီ3ပေ6ပေกว่าဝေးကနေတက်နိုင်သူနေထိုင်မယ်ပြီးလို့ရှိရင် surgical maskသို့မဟုတ်ဒီအဝင်းထဲပြုတ်လုထားတဲ့မတ်စီကိုတက်ဆင်ထားဖို့လိုပါသေးတယ်နောက်တစ်ခါကျတော့မတော်တဆကင်တွေမိနိုင်တဲ့မိမိရဲ့လက်ကိုလည်း virus ပိုကင်းစစ်အောင်စနစ်တကျဆေးကြောဖို့ဒီအခုချိန်မှာလည်းအရေးကြီးနေပါသေးတယ
် COVID-19 ကာဝေးဆေးတွေလုံလုံလောက်လောက်ရရှိနိုင်တဲ့အခြေအနေကိုမရောက်ရှိသေးခင်မှာ COVID-19 ကာဝေးလုံဆောင်ချက်တွေကိုလူတိုင်းမပေါ်ဆပဲဆက်လက်လုံဆောင်နေကြဖို့အရေးကြီးတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပ
ါVOA မြန်မာပိုင်းရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျမဆူမြတ်မောင်ပါ။ကိုလက်လှူရှာအားကစားလုပ်သူတွေ၊ကျန်းမာရေးလိုက်စားသူတွေဝတ်ဆင်ကြတဲ့ smart watch လက်ပတ်နာရီတွေအပါအဝင် wearable device ပစ္စည်းတွေကနေကို့မှာ COVID-19 ရောဂါကူးနေပြီလားဆိုတာကြိုတင်သိနိုင်ဖို့လေ့လာနေကြပါပြီ။ကိုနဲ့မကွာနေနေညညဝတ်ထားကြလေးရှိတဲ့အဲ့ဒီပစ္စည်းတွေဟာကို့ခန္ဓာကိုယ်တွေကနှလုံးခုန်နှုန်းအသက်ရှူနှုန်းအိတ်ချိန်အတိုင်းအတာကုန်ဆုံးသွားတဲ့ calorie စသဖြင့်အိပ်နေတဲ့အချိန်မှမကြမ်းကိုယ့်ရဲ့လှုပ်ရှားမှုတိုင်းကိုမှတ်တမ်းတင်ပေးပါရယ်သက်ဆိုင်တဲ့ app တွေမှာအဲ့ဒီမှတ်တမ်းတင်ထားတဲ့အချက်လက်တွေကိုသွားပြန်ကြည့်နိုင်တာမို့ကိုယ့်ရဲ့ကျန်းမာရေးအတွက်အင်မတန်အထောက်အကူဖြစ်တာပါဒါကြောင့်လဲဒီအချက်လက်တွေပေါ်မှာမူတည်ပြီး COVID-19 ရောဂါကူးသူတယောက်မှာဘယ်လိုအပြောင်းလဲဖြစ်တယ်လဲဒီအပြောင်းလဲတွေကြောင့်သူ့မှာ COVID ရောဂါရှိနေပြီလားဆိုတာကြိုတင်သိနိုင်ဖို့အတွက်သုတေသီတွေကလေ့လာနေကြတာပါအထူးသဖြင့်
ကိုဗစ်ရောဂါဖြစ်သူတော်တော်များများမှာရောဂါလက္ခဏာချက်ချင်းမပြတာမို့ကိုနဲ့မကွာဝတ်ဆင်ထားတဲ့ wearable device တွေကတဆင့်ကြိုသိနိုင်ဖို့ကြိုးစားနေကြတာဖြစ်ပါတယ်။အဲ့လိုလေ့လာနေကြတဲ့အထက်မှာ American ပြည်ထောင်စု Stanford ဆေးသက္ကသိုလ်ကသုတေသီတွေလည်းပါဝင်ပါတယ်။ iWatch, Garmin, Fitbit စတဲ့အမျိုးစုံရှိတဲ့ smartwatch နိုင်ရီအပြင် Aura ဆိုတဲ့ smart lens ကိုဝတ်ကြသူ 9,000 ကဒီသုတေသနမှာပါဝင်ပြီးတော့သူတို့အချက်အလက်တွေကိုမျှဝေထားပါတယ်။အဲ့ဒီထဲက31ယောက်ကတော့ COVID-19 ရောဂါအတည်ပြုလူနာတွေဖြစ်ကြပါတယ်
။ So what happens is when you get ill, even before you know it, your body starts changing, your heart rate goes up.
နေမကောင်းဖြစ်ပြီဆိုတော့လည်းကိုယ့်ရဲ့ခန္ဓာကိုယ်မှာစပြီးတော့အပြောင်းလဲဖြစ်ပါတယ်။နှလုံးခုန်လုံးတွေကပိုပြီးတော့မြန်လာပါတယ်။နှလုံးခုန်လုံးတွေမမှန်တော့ဘူးစသဖြင့်မျိုးစုံပြောင်းလဲသွားပါတယ်။ဒါတွေကို smart watch နိုင်တွေကလည်းတစ်ချိန်လုံးတိုင်းတာပေးနေတာပါ။သူတို့တနေ့တနေ့လုံနေတဲ့တိုင်းတာမှုအချိန်ပေါင်းက2သိန်းခွဲလောက်ကိုရှိပါတယ်။အဲ့တော့ကြောင့်ကုမာယောဂလက္ခဏာမပြခင်ကတည်းကခန္ဓာကိုယ်ထဲမှာဖြစ်နေတဲ့အပြောင်းလဲတွေအားလုံးကိုသူတို့ကမှတ်တမ်းတင်နေပါတယ်။အဲ့ဒီချက်ကတိတ်ကိုအရေးပါတယ်လို့ထင်ပါတယ်
။ Stanford ဆေးသက္ကသိုလ်ကပါမောက်ခ Michael Snyder ဖြစ်ပါတယ်။တချို့သူတွေမှာ COVID-19 ယောဂလက္ခဏာကိုချက်ချင်းမပြကြတာမို့ယောဂဖြစ်တယ်လို့သိလိုက်ချိန်မှာသူတို့ကတဆင့်ဘယ်နှယောက်ကိုကူးစက်ဆေးခဲ့တယ်လဲဆိုတာမသိနိုင်ပါဘူး။ Stanford သက္ကသိုလ်ကလေ့လာနေသူCOVID-19 အတည်ပြုလူနာ31ယောက်ထဲက80ရာခိုင်နှုန်းဆိုရင်ယောဂလက္ခဏာမပေါ်ခင်တည်းကသူတို့ဝတ်ဆင်ထားတဲ့ wearable device ပစ္စည်းတွေရဲ့မှတ်တမ်းတွေအရခန္ဓာကိုယ်ရင်းမှာအပြောင်းအလဲဖြစ်နေတာကိုတွေ့ခဲ့ကြပါတယ
်။ In about 80% of the cases we can see heart rate go up when someone gets ill. And what's powerful is
လေ့လာတဲ့သူ80ရာခိုင်နှုန်းလောက်မှာစပြီးတော့နေမကောင်းဖြစ်တာနဲ့နှလုံးခုန်လုံးစတင်မြင့်တက်သွားတာတွေ့ရပါတယ်။အနည်းဆုံး80ရာခိုင်နှုန်းလောက်ကယောဂလက္ခဏာမပြခင်မှာကိုအလုံးခုံလုံးတွေပို့ပြီးတော့မြန်လာတာတွေ့ရပါတယ်။ကျွန်တော်တို့လေ့လာတဲ့အထက်ကတယောက်ဆိုရင်သူ့မှာယောဂလက္ခဏာမပြခင်9ရက်ခွဲလောက်ကလေးကနှလုံးခုံလုံးပုံမှန်ထက်ပို့ပြီးတော့မြင့်တက်ခဲ့ပါတယ်။အဲ့ဒီ9ရက်ခွဲစလုံးသူ့မှာယောဂပူရှိနေတယ်ဆိုတာမသိဘဲနဲ့တခြားသူတွေကိုယောဂပူကူးစေခဲ့တယ်ဆိုတာရှင်းပါတယ်။ဒါကြောင့်ဒီပစ္စည်းတွေကကို့မှာယောဂလက္ခဏာမပြခင်ကြိုပြီးတော့သိနိုင်ဖို့အတွက်သိကိုကောင်းတဲ့ပစ္စည်းတွေပါ။အနည်းဆုံးပြန်ပြန်အဖြစ်3ရက်လောက်ကြိုပြီးသိနိုင်ပါတယ်။
သူတို့မျှော်လင့်သလိုကြိုပြီးသိနိုင်မယ်ဆိုရင်အမြင်ပန်းကျန်းမာနေပေမဲ့ COVID ရောဂါကူးနေသူတွေအနေနဲ့တခြားသူတွေနဲ့မထိတွေ့ပဲတီးခြားခွဲနေတာအသေးအချာဆေးစစ်ကုသမှုခံယူတာတွေကိုလုပ်နိုင်ကြမှာဖြစ်ပါတယ်။အရေးအကြီးဆုံးကတော့သူများကိုထပ်ဆင့်ပွားကူးတာကိုကာကွယ်နိုင်မယ်လို့သုတေသီတွေကပြောပါတယ်။လက်ပတ်နာရီမဟုတ်ပဲလက်စွပ်လိုဝတ်ထားရတဲ့ Aura ဆိုတဲ့ Smart လက်စွပ်ကိုတီထွင်ထားတဲ့ Aura Health Company ကလည်း San Francisco မြို့မှာရှိတဲ့ California တက္ကသိုလ်UCSF နဲ့ COVID-19 ယောဂါချုပ်တင်ရှိမရှိတွက်ဆနိုင်မလားဆိုတာကိုလေ့လာနေပါတယ်။တော်တော်လေးကောင်းတဲ့ရလဒ်တွေကြောင့် American Basketball အဖွဲ့ချုပ် NBA က Aura လက်စွပ်အကွေး 2,000 ဝယ်ယူပြီးတော့ Basketball ကစားသမားတွေနဲ့ဝန်ထမ်းတွေကိုဝတ်ဆင်ခိုင်းထားတယ်လို့ Reuters သတင်းကပြောပါတယ်။အထူးသဖြင့်ကစားသမားတွေရဲ့နှလုံးခုန်နှုန်းကိုယ်အဘူးချိန်တွေကိုစောင့်ကြည့်နိုင်ဖို့ဖြစ်ပါတယ်
။ I think it's just given everyone more peace of mind and more safety.to be able to look at their app every morning and know how they're doing
app ပေါ်မှာကိုယ်အခြေအနေဘယ်လိုရှိလဲဆိုတာမနေ့တိုင်းကြည့်နိုင်တော့စိတ်သက်သာရနိုင်ပါတယ်ပိုလုံခြုံစိတ်ချရတယ်လို့ထင်ပါတယ် NBA ကစားသမားတွေနဲ့ဝန်ထမ်းတွေကတော်တော်လေးပွင့်ပွင့်လင်းလင်းရှိကြပါတယ်ဒီနီးပညာသုံးတဲ့အပေါ်မှာလည်းတော်တော်လေးစိတ်ဝင်စားရှိကြပါတယ်ဒီနီးပညာကလည်းကစားသမားတွေပို့ပြီးလုံခြုံပေးခင်အောင်အထောက်အကူပြုဖို့လုပ်ပေးနေတာပါ
Aura Health Company အမှုဆောင်အရာရှိချုပ် Harit Rai ဖြစ်ပါတယ် NBA လိုပဲPGA တော့ခေါက်တီအားကစားအဖွဲ့အစည်းကလည်းကိုကျမ်းမာရေးနဲ့ပတ်သက်လို့တောက်ရှောင်းမှတ်တမ်းတင်ပေးနိုင်တဲ့ Whoop ဆိုတဲ့လက်ပတ်တထောင်ကိုဝယ်ယူခဲ့တယ်လို့ Whoop Company ကိုတည်ထောင်သူ Will Ahmed ကပြောပါတယ
် Well Whoop has partnered with the PGA Tour to distribute Whoop to every player caddy media member it's been a real success
နဲ့ PGA Tour အဖွဲ့အစည်းတို့ပူးပေါင်းပြီးစားသမားတွေ caddy တွေပွဲလာတဲ့သတင်းမီဒီယာသမားတွေအားလုံးကို Whoop လက်ပတ်ပေးထားပါတယ်သူတို့ခန္ဓာကိုယ်ထဲမှာဖြစ်နေသည်များအထူးသဖြင့်အသက်ရှူနှုန်းကိုဝုနည်းပညာကတိုင်းတာပေးနေတာပါ COVID-19 ရောဂါကိုနားလည်အောင်လုပ်တဲ့နေရာမှာဒီမှတ်တမ်းတွေကသိကိုအရေးကြီးပါတယ
်အရင်ကမရှိခဲ့သလိုကတ်ယောဂါတစ်ခုအနေနဲ့အချိန်တို့အတွင်းကဘာအနှက်ပြက်နှက်ကူးစက်မယ်လို့ဘယ်သူမှကြိုတင်ခံမမထားခဲ့ကြတဲ့ COVID-19 ကတ်ယောဂါနဲ့ပတ်သက်လို့အခုမှပညာရှင်တွေကနားလည်နိုင်ဖို့အစွမ်းကုန်လေ့လာနေကြတာပါအဲ့ဒီထဲမှာအခုလိုကိုနဲ့မကွာဝတ်ဆင်ထားနိုင်တဲ့ကျန်းမာရေးမှတ်တမ်းတင်ပစ္စည်းတွေကနေတဆင့်ယောဂါကိုကြိုတင်ခံမှန်းနိုင်သလားဆိုတာကိုတွေ့လာကြတာဖြစ်ပါတယ်။ကျန်းမာရေးလိုက်စားသူတွေကြားအသုံးများတဲ့ Fitbit လက်ပတ်နာရီကုမ္ပဏီကလည်း American နဲ့ကနေဒါနိုင်ငံက Fitbit သုံးသူတသိန်းနဲ့လေ့လာနေပါတယ်။အဲ့ဒီအထက်မှာ COVID-19 အတည်ပြုလူနာ900ပါဝင်ပါတယ်။
So basically, we've gone in and looked at that data with the user's permission, and we've seen the changes in breathing rate and the changes in heart rate.
Fitbit ဝိကြသူတွေရဲ့ခွင့်ပြုချက်နဲ့သူတို့ရဲ့မှတ်တမ်းတွေကိုကျွန်တော်တို့စလေ့လာနေပါပြီ။ထင်ထားတဲ့အတိုင်းပဲအသက်ရှူနှုန်းနဲ့နှလုံးခုန်နှုန်းအပြောင်းအလဲတွေကိုတွေ့ရပါတယ်။လောလောဆယ်ဒီအချက်လက်မှတ်တမ်းတွေကိုစုဆောင်းနေတဲ့အစ်စ်မှာကျွန်တော်တို့လေ့လာတွေ့ရှိတာတွေကိုခြေခံပြီးတော့ COVID-19 ရောဂါကူးပြီးဆိုတာကိုလူတွေစောစောသိအောင်လို့လုပ်နိုင်မဲ့ program မျိုးထွင်နိုင်ဖို့ကျွန်တော်တို့ရည်ရထားပါတယ်။
ကိုကျမရဲ့အတွက်အဲ့ဒီအချိန်မှာတော့အသက်ရှူနှုန်းနှလုံးခုန်နှုန်းတွေကိုမှတ်တမ်းတင်ပေးနေတဲ့ wearable smart device ပစ္စည်းတွေထဲမှာ Apple ရဲ့ iWatch နိုင်ကလောလောဆယ်ဈေးကွက်မှာနံပါတ်1နေရာယူထားပြီးတော့ Samsung ရဲ့ smart watch တွေကလည်းဒုတိယနေရာမှာရှိပါတယ်။အခုလိုလက်ပတ်နိုင်မှာမဟုတ်ဘဲကိုမှအမြဲဝတ်ဆင်ထားနိုင်တဲ့တခြားပစ္စည်းတွေလည်းအစုံရှိနေပါပြီ။သိပ္ပံပညာရှင်တွေကလည်းဒီပစ္စည်းတွေကနေတဆင့်အမှားအယွင်းမရှိတွက်ချက်ပြောပြနိုင်ဖို့ကြိုးစားလေ့လာနေကြပါတယ်ရှင်ကျွန်မဆုမြတ်ပါမှာ
ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်email ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါပါလူငယ်လူရွယ်တွေအနေနဲ့ COVID-19 ကမ္ဘာကာယရောဂါကူးစက်ပြန့်နှံ့မှုကာကွယ်ရေးအတွက်အပေါင်းအသင်းတွေစုဝေးတာနဲ့ပါတီပွဲသွားတာတွေမလုပ်ကြဘူး WHO ကမ္ဘာကျန်းမာရေးအဖွဲ့တာဝန်ရှိသူတွေကဘုဒ္ဓဖူးနေမှာတိုက်တွန်းလိုက်ပါတယ်ဒီ virus ပိုးပြန့်ပွားနေမှုနှိမ့်ကွေအောင်ဒါမှမဟုတ်ရက်သွောင်းအောင်အရေးပါတဲ့ခန္ဓာကနေလူငယ်တွေပါဝင်ကူညီဖို့လိုနေပြီလို့ WHO အရေးပေါ်ဆန်ရအကြီးကဲနဲ့ကူးစက်ရောဂါပြန့်ပွားမှုကာကွယ်မှုဆန်ရပညာရှင်တို့ကတိုက်တွန်းလိုက်တာပါမြန်မာနိုင်ငံဆန်ရ American သမ္မတကြီးဖြစ်တဲ့သမ္မတ Donald Trump အဆိုပြုတင်သွင်းခဲ့တဲ့ Thomas L. Vidal ကို American အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီမှဘုဒ္ဓဖူးနေမနက်က online ကနေတဆင့်ကြားနာပွဲပြုလုပ်ခဲ့ပါတယ်သူဟာမြန်မာနိုင်ငံဆိုင်ရာသံတမန်ကြီး Scott Marcia နေရာမှာတာဝန်ယူရမှာဖြစ်ပါတယ်။ Mr. Vidal ဟာ2014ခုနှစ်ကနေ2018ခုနှစ်ထိအိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာ American ကောင်စစ်ဝင်ချုပ်မဖြစ်ခင်မြန်မာနိုင်ငံဆိုင်ရာတန်ရုံးဒုတိယအကြီးအကဲဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။ဒါကြောင့်တောင်အာရှနိုင်ငံတွေနဲ့ပတ်သက်လို့ကောင်းကောင်းသိထားတဲ့သူတဦးကိုမြန်မာနိုင်ငံအတွက်ပထမဆုံးသံမတ်ဖြစ်တဲ့ခန့်အတာမျိုးဖြစ်လာနိုင်ပွဲရှိတယ်လို့နိုင်ငံရေးအကဲခတ်တွေကသုံးသပ်ကြပါတယ်။လက်နက်အစိုးရဝန်ကြီးများအဖွဲ့ကဘဲရုမြို့ကိုတရင်နှစ်ပတ်နိုင်ငံတော်အရေးပေါ်အခြေအနေကြေညာလိုက်ပါတယ်။ဒါအပြင်လူပေါင်း100ကျော်သေဆုံးခဲ့ရတဲ့ဘဲရုမြို့ကစိတ်ကန်းကုန်လောင်ရုံပောက်ကွဲမှုနဲ့ဆက်နွယ်နေသူမှန်သမျှကိုနေအိမ်ချုပ်ချထားဖို့လဲလက်နက်အစိုးရကစစ်တပ်ကိုအမိန်ပေးခဲ့ပါတယ်။အင်္ဂါနေ့ကပောက်ကွဲမှုတွေဇက်တိုက်ဖြစ်ပွားခဲ့ပြီးတဲ့နောက်မှာအခုလိုအရေးပေါ်အခြေအနေကြေညာလိုက်တာဖြစ်ပြီးဒီအခြေအနေမှာစစ်တပ်ကိုအာဏာပြည့်ပေးထားတာပါ။ပောက်ကွဲမှုဖြစ်ပွားတဲ့အကြောင်းရင်းကိုအခုထိမသိရသေးပါဘူး။ထိုင်းစုကဆန့်ကျင်ကျောင်းသားဆန္ဒပြပွဲတွေကိုစီစဉ်ခဲ့သူ၅ဦးကိုလူစုဝေးမှုတားမြစ်တဲ့ကိုရိုနာဗိုင်းရပ်စ်ဆိုင်ရာအရေးပေါ်ဥပဒေချိုးဖောက်မှုနဲ့ထိုင်းရဲတပ်ဖွဲ့ကဆင့်ခေါ်လိုက်ပါတယ်။ထိုင်းနိုင်ငံမှာဇူလိုင်လလေကလေးကကျောင်းသားတွေဥဆောင်တဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေနေ့စဉ်ဆိုသလိုတွေ့နေရပြီးသူတို့ကလက်ရှိဝန်ကြီးချုပ်ယာရူးကနေနှုတ်ထွက်ပေးဖို့နဲ့စစ်တပ်ရေးဆွဲထားတဲ့အခြေခံဥပဒေပြင်ဆင်ပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်။ချစ်တဲ့ပြည်နေမနေခင်သတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာချပါစေ။ VOA ကိုနားဆင်နေတဲ့ကျေးဇူးတင်ပါတယ်။ကျမခင်ဗျာတက်ပါ
This program has come to you from the Voice of America, Washington.